Voice of America in Burmese.
Mingalamane Kimashin, Washington Review in New York, and then in the town of St. April, Goye, to the green name and I can't see them to go. Yamasan or Jimena, Chanaigani, Kunanai tea. Linometer Nasali Lees and Nazette. Linometer Tia Goose Rogani, Tound and Penny Babby. Jama Kimiotaba. Coronavirus kabaka yoga pigeon at that day song as a good poppy, miala, and yellow, the blue issue, chica, Tedros, Gabrielseska, Caban, Nangandrigo, the deep pay like barry. The blue H O go painted American and Yambo with Kuni repet up your mellow, Tamara Donald Trump got change out like Peter Noma, a gulu, pure jar like Dava. D Chainha, Caban, Nangandrija. Ninu yame a chin pippy, the yellow lute somamu bobi domala zejane, the yoga kasugo, nangaye ya, a don chamuri, shangin jabule, titan like barri. American nangama, yoga, pipwajam, santa a tibu dunagaro, leading shini raba. New York pine rema, bodopune, de somaduga, conia conasakuya shinebi, daha, tenere, miazum, de somara pipari. Britema di yoga jam, seon tenere, winjijo, Boris Johnson ha. A two chamas homa, ne a nigger abirana, two chinny ha, tiny lavi, pipari. Pretty mad yoga, pipuadu, madam chowtown shippy, de sumaduga, chowtown dea, joga valley. Natona say, November lama, jumpam, American tamara, juga, wet, leshi tamara, Donald Trump ne, two tamara hong, Joe Biden, no nobe, a chain, a shimpian yarome, and nitago, yaw lavi, pipari. Democratic party at tamara launching a way of shimpian yama, tesunga, pini do do pite. Bama Pinet Telodama, Barney Sanderska, two Messe Borigo, just Saint Talajam, Chinya Lajajam, Akuso, Democratic Party Becker, two Tamara Hong, Biden Man, Tamara Trumnet, Shimbayabu, Chilaraba, Akulu Messe Borri, Yepin Man, Pyojagate, Barney Sanderska, Joe Biden Ha, Amitan Yuta, Dudu Pippi, Dutte, Drake or Shidu, Dulu, Pyobari. Messe Borri, just Saint Labin, Party Rent, Tamara Long Panama, Yuka Borri, Jimpa Ome. Tine Juica Bue, Mavia Riboma, Barney Sanders and Namegaro, Shimpian du Pinna Seppi, Barney Oma Pipari, Messana Shenrebo, do ye nangae a drake or you sari, Lomu Nayo, Seppi Lomso Namo Giuepi, Mavia Riboma, do Namego Setta Melo, Barney Sanders at Piobari. American Piransuma Coronavirus, Dante Macania, Kingarega, Joe Badinga, do go talkan at Goosele Ui, Barney Sanders at Bobby Yatara Pipari. Ingani, Wisconsin, my chimpare, Jew, Yuka, Bumale, Yalago. She the rimpate, Jinama Pippime, maybe be sitan, ya, Jew by Ringabe, at the Yanni Rapipare. The Luisho Gabar, Jamai, Puetia, dear Nangango, Pella be yet in the rest, Susurjago, the Luisho Ganyansu, like Barry. Dabi and Gulu Gabar, Kayoga, being a Susu Wawa, Yansania, Jamuma, the Luisho go Yamu with Topamu, Miazum Pere, American Ga, Yamu with him a petapule, Panjali Barry. Coronavirus chip one agent, the Louis Yoga, Macaune attend with bigger at American Gap, Pinny, a Yamu winner, but the Pisinza Melo, Tamra, Donald Trump Gap, Yoja Keraba. Natown, Sakoma, American Gap, the Louis Yoga, Dollar Tan, Lea, bigger up chippy, Duga, Dollar Lizard, Lidan, bigger up chippari, Tamra, Tramier, the Louis Yoga, Yambon with Chetapo, Chincha Muna, but the Pi, a coaching her coronavirus, Kabaka Yoga, Chinny, they soon need a jump, Yambon with my Chetap, then Bulo. WHO Jigger to up your body. Indonesia Nangama Chimpare, Badai, Whippy Word Hugo, Toyo Kedu, Alung and Tawajoha, Coronavirus Book, Kusa Kayara, Tuyarelo, Tain Chama, Dawan Shidu Riga, your body. Indonesia Nanga, Sulawasi Chama, Masla, Sakoniaga, Chimpare, Muslim Badai, Sui, Whippy Wergo, Toyo Kede, Tain Nanga, Muslim Payabu, Kunasa Chayoha, Danila Nega, Silonga, Liene, Tango, Piaula, Pippi. Drugo, Inganiga, Dioga, Shimishi, Santamu, Lokeraba. Eri Tega, Lisa Neoma, Dioga, Gusek, Kaniara, Pipari.
You American, then, Menepet Yamavada, Sisinigo, Menechau Nagani, Conanaiti, Linomida Nestle, Kilohats, Dinne Ditonia, Linomida Lise, Kilohats, Conle Ditonia, Linomida Nazette. Kilohertz ngashik kongane, baila mida dia guze, kilohertz dinga kongaro gane, tole bini gaye shen.
Chano yemito maa, tari nuigo sele jinyaa pito wame. မြန်မာနိုင်ငံမှာ COVID-19 ဓာတ်ခွဲအတည်ပြုလူနာနံပါတ်16နဲ့လူနာနံပါတ်19တူ2ဦးဘရိုနီကသေဆုံးကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနက April 8ရက်နေ့စတင်သတင်းထုတ်ပြန်ပါတယ်။လူနာမှတ်16ဟာအသက်63နှစ်အရွယ်စီဂျိုယောဂါရှိသူအမျိုးသမီးဖြစ်ပြီးဒူဘိုင်းကပြန်လာတဲ့သားဖြစ်သူကိုလေးစိတ်မှသွားကြိုပြီးနှစ်ပတ်အကြာမှာနေထိုင်မကောင်းဖြစ်လာတာပါ။ပြင်းထန်အဆိုးရောင်ယောဂါအဖြစ်တခြားယောဂါအခန်းတွေကြောင့်သေဆုံးတာဖြစ်တယ်လို့လည်းပြောပါရယ်။အသက်59နှစ်အရွယ်လူနာနံပါတ်19ကတော့သွေးတိုးယောဂါအခန်းရှိပြီးပြင်းထန်ဆုံးယောဂါကြောင့်အသက်ရှူလမ်းကြောင်းပျက်စီးပြီးသေဆုံးကြောင်းကြေညာချက်ထဲမှာဖော်ပြထားပါရယ်။လူနာနံပါတ်19ကစီးကံတစ်ခုမှာသူနာပြုအဖြစ်လုပ်ကန်နေတဲ့ဇနီးဖြစ်သူလူနာနံပါတ်15စီကနေပိုကုဆက်ခံခဲ့ရတာဖြစ်ပြီးလက်ရှိမိသားစုအားလုံးကုဆက်ခံထားရတာဖြစ်ပါရယ်။အခုဆိုရင်မြန်မာနိုင်ငံမှာ COVID-19 ဓာတ်ခွဲအတည်ပြုလူနာ22ဦးရှိပြီးဒီအထက်က3ဦးကွယ်လွန်ခဲ့တာပါ။ April 9ရက်ကနေ10ရက်နေ့အတွင်းစောင့်ကြည့်လူနာအသေး44ဦးရှိကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကကြေညာထားပါရယ်။ဒီတော့တွင်မြန်မာနိုင်ငံမှာ COVID-19 ရောဂါပြန့်ပွားမှုတွေကိုထိန်းချုပ်တဲ့အနေနဲ့ April 10ရက်နေ့ကနေ19ရက်နေ့ကာလအတွင်းလူမှုအနေနဲ့မဖြစ်မနေရေးကြီးတဲ့ကျန်းမာရေးနဲ့အစားအသောက်ဝယ်ယူမှုကလွယ်ပြီးနေအိမ်ပြင်မှထွက်ခွာတာတွေမလုပ်ကြဖို့မြို့နယ်အာရဘိုင်တွေနဲ့ပြည်သူတွေရဲ့ပူပေါင်းဆောင်ရွက်မှုကိုယူပြီးကြမ်းမတ်ဆောင်ရွက်ဖို့ရန်ကုန်တိုင်းအစိုးရကညွှန်ကြားချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းလူထုကိုတိုက်ရိုက်ညွှန်ကြားထုတ်ပြန်တဲ့သဘောမတူရသလိုလူထုအနေနဲ့မဖြစ်မနေအိမ်တွင်းမှာပဲနေရမယ်ဆိုတဲ့အမိန့်ထုတ်ပြန်တာလားဆိုရလဲမရှင်းလင်းပါဘူး။သက်ဆိုင်ရာမြို့နယ်အလိုက်ရက်ွက်အတင်းကြေညာချက်တွေမှာလည်းအိမ်တွင်းမှာပဲနေဖို့လူထုကိုမြေကတာရက်ခံတဲ့သဘောတွေ့ရပါတယ်။တစ်ချိန်တည်းမှာပဲ April 10ရက်နေ့မှာအဖွဲ့ဝင်စနဦးပါဝင်တဲ့တရုတ်စီးပညာရှင်အဖွဲ့တစ်ဖွဲ့ရဲ့မြန်မာနိုင်ငံကိုရောက်ရှိလာပါတယ်။အဲ့ဒီအဖွဲ့နဲ့အတူစေယုံတုံအကာအကွယ်ဝတ်ဆောင်တွေစေယုံတုံနှာခေါင်းဆီးမျက်နှာဖုံးတွေနှာခေါင်းဆီးတွေနဲ့ယောဂရှာဖွေစမ်းသပ်ရေးကိရိယာတွေအပါအဝင်ကုသယောဂကာကွယ်ရေးဆရာပစ္စည်း9000ကျော်ပါလာတယ်လို့လည်း CGTN သတင်းတပုတ်မှာပါရှိပါတယ်။တရုတ်နိုင်ငံအတွင်းမှာလုပ်ကံနေတဲ့ဂျပန်စီးပွားရေးလုပ်ငန်းတွေနဲ့ကုမ္ပဏီတွေတရုတ်နိုင်ငံပြည်ပကိုပြောင်းရွှေ့ရမှာအကူအညီပေးဖို့အတွက်ဂျပန်အစိုးရကအမေရိကန်ဒေါ်လာ 1.2 ဘီလီယံသုံးစွဲမှာဖြစ်ကြောင်းပြောဆိုလိုက်တယ်လို့ဘလူးဘတ်သတင်းတရမှာပါရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကြောင့်ကမ္ဘာ့ကုန်စည်ထောက်ပံ့ကွင်းရဲ့ Global Supply Chain မှာကတောင်မှုတွေဖြစ်နေချိန်မှာအခုလိုသတင်းထွက်ပေါ်လာတာပါဂျပန်နိုင်ငံအတွင်းကိုပြန်လည်ရွှေ့ပြောင်းလာမဲ့လုပ်ငန်းတွေအတွက်အမေရိကန်ဒေါ်လာ1ဘီလီယံသုံးစွဲမှာဖြစ်ပြီးကျန်းတဲ့ငွေကိုတော့တခြားနိုင်ငံတွေကိုပြောင်းရွှေ့မဲ့လုပ်ငန်းတွေအတွက်သုံးစွဲမှာဖြစ်ပါတယ်အခုလိုဂျပန်နိုင်ငံရဲ့ဆုံးဖြတ်ချက်ဟာတရုတ်သမ္မတရှီဂျင်ပင်ဂျပန်နိုင်ငံကိုလာရောက်မဲ့ကနဦးစီစဉ်ထားတဲ့ခီးစဉ်အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်တရုတ်သမ္မတရှီဂျင်ပင်ဟာဒီလအစောပိုင်းမှာနိုင်ငံတော်ခီးစဉ်ဖြစ်ဂျပန်နိုင်ငံကိုအလေလာရောက်ဖို့စီစဉ်ထားတာပါကိုရိုနာဗိုင်းရပ်စ်ကြောင့်ပြီးခဲ့တဲ့တစ်လလောက်ကပဲခီးစဉ်ကိုကျူတင်ရွှေ့ဆိုင်းလိုက်တာဖြစ်ပြီးအစားထိုးခီးစဉ်အတွက်တော့တမရက်ကိုကြီးညာထားတာမရှိသေးပါဘူးတရုတ်နိုင်ငံဟာဂျပန်နိုင်ငံရဲ့အကြီးဆုံးကုန်သွယ်ဖက်နိုင်ငံဖြစ်ပေမဲ့ဖေဖော်ဝါရီလထဲမှာတော့တရုတ်ပြည်ကတင်သွင်းကုန်တစ်ဝက်လောက်ထိကျဆင်းခဲ့တာကြောင့်ဂျပန်နိုင်ငံကလုပ်ငန်းတွေလိုအပ်တဲ့အစိတ်ပိုင်းပစ္စည်းတွေပြတ်လတ်ခဲ့ပါတယ်ဒီအခြေအနေကဂျပန်စီးပွားရေးလုပ်ငန်းတွေတရုတ်နိုင်ငံပေါ်မှီခိုနေရတာကိုရှော့ချဖို့ဆွေးနွေးတာတွေပြန်လည်ဖြစ်ပေါ်လာစေခဲ့ပါတယ်ခင်ဗျာပြည်ထောင်လာတွင်ဒုသမရရှိဂျင်ပင်ရဲ့ကိုရိုနာဗိုင်းရပ်စ်အရေးကင်တွယ်ပုံကိုဝေဖန်ခဲ့တဲ့ HMB လုပ်ငန်းရှင်ရန်စီချင်းပေါ်ကွန်မြူနစ်ပါတီစီကံထိန်းသိမ်းရေးအဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။ပါတီအဖွဲ့ဝင်တခုဖြစ်ပြီးဟွာယွမ်အင်ဂျာမီထိတ်တန့်အလုံးမှုဆောင်တခုဖြစ်တဲ့ရန်ကိုစီမစီကံဥပဒေကိုပြင်းပြင်းထန်ထန်ချုပ်ဖောက်မှုနဲ့စုံစမ်းစစ်ဆေးနေကြောင်းချီချမ်းပြည်နယ်စီကံထိန်းသိမ်းရေးကော်မတီကအင်ကာနီကကြေညာချက်ထုတ်ပြန်ခဲ့တာပါ။အသေးစိတ်အချက်အလက်တွေကိုတော့ဖော်ပြမထားပါဘူး။တရုတ်ဆိုရဟာကိုရိုနာဗိုင်းရပ်စ်အရေးနဲ့ပတ်သက်လို့အစပိုင်းလုံးကရှော့တွက်ခဲ့တယ်လို့လည်းဝေဖန်နေကြတာပါ။HMB လုပ်ငန်းရှင်ရန်စီချင်းကတူတမရာရှိရဲ့ဒီယောဂပိုကုဆက်ပြန့်နှံ့မှုအပေါ်တုံ့ပြန်ကင်တွယ်ပုံလေးနဲ့ပတ်သက်ပြီးလူပြတ်တယောက်လိုခေါ်ဝေါ်သုံးဆွဲခဲ့တာဖြစ်ပါတယ်။အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲတရုတ်ကမ်းခြေဆောင်တင်မော်ကဗီယက်နမ်ငါးဖမ်းလေတစင်းကိုတိုက်ခိုက်နှိမ့်ညွှန်လိုက်တဲ့ကိစ္စမှာဗီယက်နမ်နိုင်ငံကိုထောက်ခံကြောင်းဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာခဲ့ပါတယ်။ငါးဖမ်းလေတိုက်ခိုက်ခံရတဲ့ကိစ္စဗီယက်နမ်နိုင်ငံကတရုတ်နိုင်ငံကိုကန့်ကွက်အပြီးမှာဖိလစ်ပိုင်နိုင်ငံကအခုလိုပြောဆိုထောက်ခံလိုက်တာပါ။ပါရာဆဲကျွန်းစုတွေနော် AP လာ3ရက်နေ့ကမြင့်မြုပ်ခဲ့တဲ့ဗီယက်နမ်ငါးဖမ်းလေမှာငါးဖမ်းသမားရှိဦးလိုက်ပါတော့ခဲ့တာပါအခုဖြစ်ရတဲ့အထူးကြေကွဲဝန်ရရတယ်လို့ဗီယက်နမ်နိုင်ငံနဲ့တသားတည်းရှိကြောင်းအခုဖြစ်ရကြောင်းနိုင်ငံ10နိုင်ငံပါဝင်တဲ့အာဆီယံအဖွဲ့နဲ့တရုတ်နိုင်ငံအကြားအပြန်အလှန်ယုံကြည်မှုရှိတဲ့ဆက်ဆံရေးတည်ဆောက်ဖို့အလားအလာကိုအားနည်းသွားစေကြောင်းလည်းဖိလစ်ပိုင်နိုင်ငံကပြောပါတယ်အမေရိကန်နိုင်ငံကလည်းအခုဖြစ်ရပေါ်အထူးစိုးရိမ်မိတယ်လို့တရုတ်နိုင်ငံအနေနဲ့တရမဝင်နေမြေချက်ထွင်ဖို့ကြိုးပမ်းနေမဲ့အစားလက်ရှိကူးစက်ယောဂအရေးကိုသာအယုံစိုက်တင်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Morgan Articus ကကြေညာချက်ထုတ်ပြန်သတိပေးလိုက်ပါရခင်ဗျာနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရပါမယ်ခင်ဗျာ
မြန်မာနိုင်ငံအတွင်းတောင်ကနန်းရှိတဲ့တီးတန့်ခွဲစောင့်ကြည့်နေသူတွေရပ်ပြေသွားလို့နေရပြန်ကြတဲ့အခါတူးချင်းရောလူအတိုင်းဝိုင်းကပါပိုပြီးသတိထားဖို့လိုနေတယ်ဆိုတဲ့သတင်းကိုတင်ဆက်ပါမယ် COVID-19 နဲ့ပတ်သက်လို့မြန်မာပြည်ဟာလာမယ့်အပတ်မှာစိန်ခေါ်မှုအကြီးဆုံးဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမကွေးတိုင်းကပြည်သူတွေနဲ့ဒီကနေ့တွေ့ဆုံစင်မှာပြောဆိုလိုက်ပါတယ်ဒီလိုတွေ့ဆတာကတော့လက်ရှိကွာရန်တိန်းခေါ်အသွားအလာကန့်သတ်ထားသူတွေ14ရက်ပြည့်တာနဲ့ဆက်ဆက်နေတာကြောင့်ဖြစ်ပါတယ် ထောင်ဆန်းစုကြည်ကတိုင်းဒေသကြီးနဲ့ပြည်နယ်ကကိုဗစ်-19ကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေသူတွေနဲ့နေ့စဉ်တွေ့ဆုံတဲ့အစီအစဉ်ကိုသူ့ရဲ့ Facebook
စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်နေတာပါဒီကနေ့မကွေးတိုင်းဒေသကြီးကပြည်သူတွေနဲ့တွေ့ဆုံစင်မှာအခုလိုသတိပေးပြောဆိုတာဖြစ်ပါတယ်တွေ့လိုက်မယ်ဆိုရင်နောက်တစ်ပတ်ဟာမကွေးတိုင်းအတွက်ကောမကွေးတိုင်းလူတိုင်းနေပြည်နယ်တွေအတွက်ကောတကယ်စင်ခုံမှုကြီးတယ်ပပပဲဘာဖြစ်လို့လဲဆိုတော့ ပြန်လာပြီးတော့ကွာရန်တိန်းဝင်နေတဲ့သူတွေနှစ်ပတ်ပြည်နှစ်ပတ်ပြည့်တဲ့သူတွေရှိလာမယ်ဆိုတော့သူတို့ရဲ့ထွက်ချင်နေပြီထွက်ချင်နေပြီဆိုပြီးနဲ့အဲ့ဒီကနေ့ပတ်သက်လို့လဲကျမရဲ့ဝန်ကြီးဌာနကအသေးစိတ်ညွှန်ကြားချက်တွေထုတ်ပြန်มาလိမ့်မယ်ဘာတွေသတိပြုရမလဲဆိုတော့ကွာရန်တိန်းကထွက်ပြီးလို့ရှိလို့ရှင်ထွက်တဲ့အခါမှာဘယ်လိုနေရမလဲထိုင်ပြန်သတိပေးတာပေါ့နော်နောက်ပြီးတော့ကွာ
သူတို့ကိုကုသပေးဖို့နဲ့သူတို့နဲ့ဆက်ဆက်သူတွေကိုစုံစမ်းဖော်ထုတ်ပြီးကွာရန်တင်းလုပ်ဖို့စစ်ဆေးဖို့ထပ်မံလိုအပ်လာမယ်လို့ဆက်ပြောပါတယ်
။အဲ့ဒီအချိန်မှာယောဂပါလာတဲ့လူတွေယောဂပြတော့မယ်။ဒီဘက်နဲ့နှစ်ပတ်ကြာဆိုရင်ယောဂလက္ခဏာတွေကပြလာပြီ။ခိုးဘက်ကယောဂပါလာပြီးပြန်လာတဲ့လူတွေကယောဂလက္ခဏာတွေပြတော့မယ်။ပြတော့အခါကျလို့ရှိလို့ရှိရင်သူတို့ကွာရန်တင်းလုပ်ရမယ်ကုသရမယ်အဲ့ဒီအိစာတွေကပေါ်လာတယ်။ဒါပြီးတော့သူတို့နဲ့ဆက်သွယ်မှုရှိတဲ့လူတွေကိုလိုက်ပြီးရှာရမယ်။သူတို့နဲ့ဆက်သွယ်ချစ်တွေ့မှုရှိခဲ့လို့ယောဂဘိုးဝင်နေပြီလို့ထင်ရတဲ့သူတွေကိုလိုက်ပြီးတော့ကုသမယ်ကွာရန်တင်းထည့်ရမယ်ပေါ့နော်။အဲ့ဒီစိန်ခေါ်မှုတွေကလည်းအင်တာကြီးမှာပါ
။ဒီစိန်ခေါ်မှုတွေကိုကင်တွယ်ရမှာလက်တွေ့ကြကြဖြည့်ရှင်းဆောင်ရွက်ဖို့နဲ့ပြည်သူတွေကအလွန်အမင်းထိတ်လန့်မသွားအောင်ထိန်းသိမ်းဖို့ဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကပြောပါတယ်။လက်ရှိ COVID-19 ကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းတွေမှာပြည်သူတချို့ကပူးပေါင်းဆောင်ရွက်မှုမရှိတဲ့အခက်အခဲကိုရင်ဆိုင်နေရကြောင်းအွန်လိုင်းမြို့နယ်ကကြေးရအောင်အုပ်ချုပ်ရေးမှုဦးတင်လွင်ကအခုလိုဆွေးနွေးထားပါတယ်
။ဟုတ်ကဲ့လိုင်းနာဆောင်ရွက်မရှိတဲ့အပိုင်းကတော့ကျေးလက်ဒေသမှာရှိတဲ့ပြည်သူလူထုတွေရဲ့စမရေးဘုသူတာနေပါစေမှာဒါနံပါတ်၁ချက်ပါ။နံပါတ်၂ချက်ကတော့ဒီရဲကြီးမှာဥဆောင်နေတဲ့အုပ်ချုပ်ရေးမှုတွေရမီရဖာတွေသတ်တရားဖြင့်ဒီဥဆောင်ပြုသူတွေကdata အားနေတဲ့အပိုင်းတွေပါပါတယ်ကျွန်တော်တို့ကိုယ်တိုင်လေ့လာပြီးတော့ဒါကိုအားဖြစ်နေရတဲ့အပိုင်းတွေရှိပါတယ်တတိယချက်ကြတော့မြို့နယ်မှာရှိတဲ့ဌာနဆိုင်ရာအသီးသီးအလိုက်ကမြို့နယ်အစ်စင်မှာရင်အားဆိုင်တဲ့အပိုင်းမဟုတ်ပင်လေရကြီးတွေမှာရကြီးအစ်စင်တွေအထိဘလို့ဒီ COVID-19 ကိုဘလောက်ထိပြည်သူတွေစိတ်ပါဝင်စားလာအောင်ဘလောက်ထိတိုင်းနာဆောင်ရွက်အောင်လုပ်မယ်ဆိုတဲ့အပိုင်းတွေကိုလည်းချမှတ်ဆောင်ရွက်ပြရမှာဖြစ်ပါတယ်ဒါကတော့ကျွန်တော်တို့ COVID-19 ပတ်သက်တဲ့ရကြီးအစ်စင်မှာ
ဒေါ်အောင်ဆန်းစုကြည်ကတော့လိုအပ်ကြတွေကိုဖြည့်ဆည်းသွားဖို့နဲ့ COVID-19 ကိုရင်ဆိုင်ရမှာလူတူချင်းစီကောင်းမှအားလုံးကောင်းမှဖြစ်ကြောင်းကိုထောက်ပြပြောဆိုခဲ့ပါတယ်။လောလောဆယ်မှာတော့ကျန်းမာရေးဝန်ကြီးဌာနက Quarantine ခေါ်အသွားလာကန့်သတ်တာ14ရက်ပြည့်ပြည့်သူတွေနေအိမ်ပြန်ရင်လိုင်းနာရမယ့်အချက်တွေကိုထုတ်ပြန်ထားပြီးဖြစ်ပါတယ်။ဒီချက်တွေထဲမှာတော့နေအိမ်ပြန်ရောက်ချိန်မှာ14ရက်အတွင်းမိမိနေအိမ်မှာနေထိုင်ဖို့မိသားစုတွေနဲ့6ပေအကွာမှာနေထိုင်ပြီးအနီးကပ်ပြောဆိုဆက်ဆံတာကိုရှောင်ကျဉ်ဖို့လူစုလူဝေးရှိရာကိုလုံးဝမသွားဖို့ဆိုတာတွေပါဝင်ပါတယ်။တိုင်းနဲ့ပြည်နယ်အလိုက်တရားခွဲစောင့်ကြည့်မှုအစီအစဉ်မှာအများစုကတော့ထိုင်းနိုင်ငံနဲ့တရုတ်နိုင်ငံကနေနှစ်ဆက်ဖြတ်ဝင်ရောက်လာသူတွေဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းကဝင်ရောက်လာသူမြန်မာ2000ကျော်ရှိတယ်လို့အစိုးရကကနအူးထုတ်ပြန်ပေးမယ်။နေအလိုက်တည်တံ့ဆောင်ကြည့်မှုစီးရင်ခံမှန်းချက်တွေအရဒီအရေးအတွက်တဲ့အစမတန်များပြားနေပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။ကိုရိုနာဗိုင်းရပ်စ်ပိုးစတင်ကူးစက်ပြန့်ပွားခဲ့တဲ့တရုတ်ပြည်ဝူဟန်မြို့မှာတော့မြို့ကိုပြင်ပနဲ့ဆက်သွယ်ဖျက်တောက်ထားတာကာလကုန်လွန်သွားပြီးတင်းကျပ်ထားတဲ့စီးမြင်စည်းကမ်းတွေကိုဆိုးရွားကရှော့ပေါက်လိုက်ပါတယ်။တစ်ချိန်တည်းမှာပဲဒီကယောဂါကြီးကြောင့်တေဆုံးရသူတွေအတွက်ဝန်းနေချင်းအထိမ့်မတ်အုပ်အောဆွဲခဲ့ပါတယ်။ VOA သတင်းတော့မာရီယာမာတီယာလိုပေးပို့ထားတဲ့သတင်းကိုကျွန်တော်ဝင်းခန့်မောင်ကပြောပြပါမယ်။တရုတ်ပြည်ဟူပေပြည်နယ်မြို့တော်ဝူဟန်မှာကိုရိုနာဗိုင်းရပ်စ်ကြောင့်တေဆုံးခဲ့ရသူတွေအတွက်ဝန်းနေချင်းအထိမ့်မတ်အနေနဲ့အုပ်အောဆွဲတံကိုကြားနေရတာပါ။ကားတွေ၊ရထားတွေနဲ့သင်္ဘောတွေကဟွန်းတီးကြခြင်းမှာလမ်းသွားလမ်းလာတွေကတော့ခေါင်းငိုက်ဆိုင်ချထားပြီးငြိမ်သက်နေခဲ့ပါတယ်မြို့ကန်တယောက်က
တို့တဲ့
တရုတ်ပြည်ကြုံတွေ့ခဲ့ရတဲ့ဒီကတ်ဆိုးကြီးနဲ့အတူတေဆုံသွားသူတွေအတွက်ကျွန်တော်ဝမ်းနဲ့ပူဆွေးရပါတယ်လို့ပြောခဲ့တာပါတဖြည်းဖြည်းနဲ့တော့လူတွေအလုတ်ပြန်ဝင်နေကြပါတယ်ဟင်းသီးဟင်းရွက်တွေလည်းအကာရံနဲ့ချထားပြီးခဝေးဝေးကဈေးရောက်နေကြတာကိုတွေ့ရပါတယ်ဈေးသက်တူကခုလိုပြောပါတယ
်စင်းရင်မဟာခေ
ါအယောင်းဝယ်ကမဆိုးပါဘူးအမိုးကအောက်ကျောင်းရတာထက်စားရင်ဒီမှာဒီလိုခင်းရောင်းရတာပို့ပြီးတော့ကြိုက်ပါတယ်လူတွေကအပြစ်မှာပဲခက်တုတ်တုတ်ဝဲပြီးတော့ခက်တုတ်တုတ်နဲ့ပြင်ကျင်ကြတာပ
ါမျိုးကန်တူကတော့စူပါမားကတ်သွားရမှာစိတ်ထဲမတက်ပါဘူးအဲ့မှာလူတွေလည်းတိတ်ကြက်ပါတယ်စူပါမားကတ်တွေမှာယောဂကူးစက်မှုတွေရှိနေနိုင်ပါတယ်လို့ပြောသွားတာပါတနေရာမှာတော့လူတွေစပိန်စီးနေတာကိုတွေ့ရပါတယ်ဒီမှာတွေ့ရတဲ့မျိုးကန်တယောက်ကတော့မိသားစုနဲ့ပြန်ဆုံစည်းတဲ့အတွက်သူဝမ်းသာနေတာပ
ါ
ကျွန်တော်အမျိုးသမီးကဆေးကန်းတစ်ခုမှအလုပ်လုပ်ပါတယ်သူနဲ့သူ့လုံဖို့ကင်ဘက်တွေကပိုးကူးခံနေနိုင်ရတာကြောင့်အပြင်မထွက်ဘဲနေရတာဒီနေ့ထိပါအခုတော့ကျွန်တော်တို့ဝင်းထဲမှာလဲအပြင်ထွက်ခွင့်ရတာကြောင့်သူတရက်ခွင့်ယူပြီးသားလေးကိုလာကြည့်တာပါသားလေးကိုမတွေ့ရတာနှစ်လရှိသွားပါပြီလို့လီရှောင်ရှုံကပြောပါတယ်လူဆက်တန်းရှိတဲ့ဒီဝူဟန်မြို့မှာဗိုင်းရပ်စ်ကြောင့်လူ2500လောက်သေဆုံးခဲ့တယ်လို့တရုတ်အစိုးရကထုတ်ပြန်ထားပါတယ်ဒါဟာတနိုင်ငံလုံးသေဆုံးမှုရဲ့85%ခန့်လုံးရှိတာပါဒါပေမဲ့လည်းအနောက်နိုင်ငံတချို့ကတော့တရုတ်အစိုးရရဲ့ကိန်းဂဏန်းတွေဟာဘလောက်ထိပွင့်လင်းမြင့်တာမှုရှိသလဲဆိုတဲ့အပေါ်မေးခွန်းထုတ်နေကြတာတွေလည်းရှိပါတယ်ကျွန်တော်ဝန်ခံပါပါ
ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်လူတွေတင်မကပဲသရိတ်ဆန်တွေမှာပါအခက်အခဲကြုံလာရနေတဲ့အကြောင်းပြောပြပေးချင်ပါတယ်ထိုင်းနိုင်ငံမှာအဓိကဝင်ငွေရနေတဲ့ကမ္ဘာလက်ခီးသွွားလုံငန်းမှာသုံးနေတဲ့စင်ကာပူ2000လောက်ဟာအခုခါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ခီးသွွားတွေအလာနည်းနေတာကြောင့်ဒုက္ခရောက်မှအရင်နဲ့ရင်ဆိုင်နေရတဲ့အကြောင်း AFP သတင်းဆောင်မကိုအခြေခံပြီးတော့ကျွန်မအနောက်လောက်တင်ပြပေးပါပါထိုင်းနိုင်ငံကဘာလဲခီးသွွားလုံငန်းကဆင်းရဲဟာနိုင်ပေါင်းများစွာကြောင်းတန်ကျိုးတွေနဲ့တုံနောင်ခံရတာမျိုးရှိသလိုအစာရေစာကလည်းဝဝလင်းလင်းမစားပါဘူးအခုတော့ဒီဆင်းရဲရှိရဲ့အခက်ကြုံနေရပါတယ်ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်ခီးသွွားတွေမဝင်တော့တဲ့အတွက်ဆင်းရဲအစာရေစာပြတ်လာမဲ့အနေအထားရှိနေတဲ့အပြင်သရိတ်ဆိုင်ရုံတွေဒါမှမဟုတ်တရားမဝင်တိခိုးထုတ်လုပ်တဲ့လုပ်ငန်းတွေကိုရောက်သွားမဲ့အလားအလာတွေရှိနေတယ်လို့သရိတ်ဆိုင်ရေးတက်ကြွလှုပ်ရှားသူတွေကသတိပေးနေပါတယ်ထိုင်းကဘာလဲခီးသွွားလုံငန်းတွေမှာတုံးတဲ့ဆင်ကောင်းရင်တစ်ထောင်လောက်ကအခုတော့အလုပ်လက်မဲ့ဖြစ်နေကြပြီလို့ထိုင်းနိုင်ငံရဲ့ဆင်မဟာမိတ်အသင်းဥက္ကဋ္ဌတာရာပတ်တန်ဘရာခန်ကပြောပါတယ
် To take care of elephant in average
ဆင်တွေကိုတရက်ပုံမှန်ကျွေးတဲ့အစာကအလေးချိန်150ကနေ300ကီလိုဂရမ်လောက်ရှိပါတယ်အဲ့ဒီလိုအစာတွေကဖြတ်ထားလို့ရတာမျိုးတွေလည်းမဟုတ်ပါဘူးလို့သူကပြောဆိုသွားတာပါကယောကမဖြစ်ခင်ကတည်းကထိုင်းကဘာလဲခီးသွွားလုံငန်းမှာအသုံးပြုနေတဲ့ဆင်တွေဖြီအားပေါင်းစုံနဲ့ရင်ဆိုင်နေရတာပါအဲ့ဒီရီကိုအတုံးတော်ခံဖို့နှိမ့်ဆက်ညံပန်းတဲ့နေရည်နဲ့အတင်းကျပ်လေ့ကျင့်ပြတာလည်းမကြာခဏအခါလေးရှိပါတယ်။အခုတော့ဘာနာငွေမလုံလောက်တော့တဲ့အတွက်အဲ့ဒီဆင်းတွေကိုကျွေးနေတဲ့အစာတွေကိုရှော့ချထားပါတယ
်။ Without tourism activity of activity and the facility
ဘာနာကီးတူရီမူဝင်တော့စကမ်းမှာဆင်းတွေကိုကျွေးနေရတဲ့အစားအစာတွေကအမြင်တတ်တွေကိုရှော့ထားပါတယ်။ငပြောသီးလိုစီးကြည့်တဲ့အစာအစာအတော်များများကိုကန့်သတ်ထားတာပါ။ဒါတွေကဆင်းတွေကိုရုပ်ပိုင်းဆိုင်ရာတည်ရောက်မှုတွေရှိလာတော့မယ်လို့လဲတီတာပတ်ကပြောဆိုသွားတာပါ။အရေးပေါ်အကူအညီတွေမှမရရင်ဆင်းတွေရဲ့အနာဂတ်အတွက်ရင်းလင်းစရာဖြစ်နေပြီလို့လဲဆင်းစခန်းတွေနဲ့တော်ရင်တရိဆိုင်ရေးလှူရှာတက်ကြွသူတွေကသတိပေးနေကြပါတယ
်။ Whatever people can do maybe visit the website of
လူတွေတက်နိုင်တဲ့ဖက်ကလုပ်ပေးစီချင်ပါတယ်။ဆင်းစခန်းတွေရဲ့ website ကိုဝင်ကြည့်ပြီးတော့ဆင်းတွေရဲ့အကြမ်းမာရေးစောင့်ရှောက်မှုနဲ့သူတို့ရဲ့ဖူလုံရဲ့အတွက်ဆိုရင်လည်းဆိုတာမျိုးပြောခဲ့လို့ရပါတယ်။ကျွန်တော်တို့ဘာတွေလုပ်နိုင်မလဲဆိုတာကြည့်ရတာပေါ့။ဆင်းတွေအတွက်အများကြီးအကျိုးရှိမဲ့အလူငွေကလေးနည်းနည်းပါးပါးထည့်ဝင်တာမျိုးလည်းလုပ်နိုင်ပါတယ်လို့သီရာပတ်ကမေတ္တာရက်ခံပြောဆိုသွားတာပါ။ဝင်ငွေမရှိလို့ဆင်းတွေအတွက်အစာအိမ်စာမလုံလောက်ဖြစ်တာဟာအဆိုးဆုံးအချက်အသေးဖြစ်တယ်လို့လည်းတဘာဝဆင်းစကန်ပိုင်ရှင်ရှင်ဒူဝင်ချာလီယယ်ကပြောပါတယ်။
We rescue animal here and then the behavior sitter we
get in here at three sanri go discount ma tha ba le shin ether risi ga ya de win win ne sin ne atwa asa asa sewa ri go we ya ba le akho ka ba le khee the ri yaw ma la ro jama ro atwa go khe khe ni ba le lu tu ga pyo so twa da ba sin sakan pai shin ri ga le atan nai song lou kai ni be me win win ma shi de atwa akhet joun ni ya da ba thai nai ga myaw pai ka ba le khee the ri ja yi ban sa de taung nan ri bo ga chin mai nyu ma စင်စခန်းအများအပြားရှိသလိုအဲဒီစခန်းတွေမှာစင်တွေကိုလူမဆန်အောင်မညာမတာခိုင်စေတဲ့နေရာအဖြစ်နဲ့ရောတနာညာတဲ့နေရာအဖြစ်နဲ့ပါသိရှိထားကြတာဖြစ်ပါတယ်။တရုတ်ကဘာလက်ခီးသွားတွေကိုအထူးကမိခိုနေရတဲ့ထိုင်းနိုင်ငံကကဘာလက်ခီးသွားလုံငန်းကနေနှစ်စဉ်ဒေါ်လာတန်40လောက်ဝင်ငွေရနေတာဖြစ်ပြီးတရုတ်နိုင်ငံမှာဖေဖော်ဝါရီလကကိုရိုနာဗိုင်းရပ်စ်ကြောင့်အသွားအလာတွေကန့်သတ်လိုက်ပြီးတဲ့နောက်ပိုင်းခီးသွားလုံငန်းကဝင်ငွေ80ရာခိုင်နှုန်းလောက်ကျဆင်းသွားတာလည်းဖြစ်ပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးဆောင်ရွက်နေရတဲ့မက္ကဆီကိုနိုင်ငံမှာလိမ်ပျော်ပြေးရေးလှုပ်သားတွေအတွက်အထောက်ပံ့ပေးတဲ့အစီအစဉ်တစ်ရပ်ကိုမြို့တော်မက္ကဆီကိုစီးတီမှာဆောင်ရွက်ပေးနေရပါတယ်။ AP ရဲ့စီးပွားရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုပြောပြပေးပါမယ်။မက္ကဆီကိုစီးတီမှာမဖြစ်မနေဖွင့်ဖို့မလိုအပ်ဘူးလို့သတ်မှတ်ခံရတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဟိုတယ်တချို့ကိုပိတ်လိုက်သလိုလူတွေကြားအကွာအဝေးတစ်ခုချပိနေဖို့အပြင်မထွက်ကြဖို့ညွှန်ကြားချက်ကြောင့်ထိခိုက်ရတဲ့လုပ်ငန်းတွေထဲမှာလိမ်ပျော်ပြေးရေးလုပ်ငန်းတွေလည်းပါဝင်ပါတယ်။လိမ်ပျော်ပြေးရေးအလုပ်သမားတို့ဖြစ်တဲ့မီလာပလာရီယာဂါစီယာကွန်ထရက်စ်ကတော့ကိုရိုနာဗိုင်းရပ်စ်ကူးမဆိုးရိမ်လို့သူအလုပ်မလုပ်ရဲတော့ဘူးလို့ပြောသွားတာပါ။မြို့တော်မက္ကဆီကိုစီးတီမှာပရိုဂရမ်မာအကွာဒီယာဆိုတဲ့အစီအစဉ်နဲ့အလုပ်လက်မဲ့ဖြစ်လာကြတဲ့လိမ်ပျော်ပြေးရေးလှုပ်သားတွေကိုကူညီထောက်ပံ့ပေးနေပါတယ်။အစားအသောက်နဲ့ဆေးဝါးဝယ်ယူခွင့်လည်းပါပါတယ်။အခုအညီအတွက်စီးရင်သွင်းထားသူ 3,800 ကျော်ကိုအစိုးရပံ့ပိုးငွေနဲ့ကူညီနေတယ်လို့ဒေတာတွင်သတင်းတွေကဖော်ပြပါတယ်။အခွင့်အရေးလှုပ်ရှားမှုအဖွဲ့ကာဆာဒီလာမွန်နာကာ TCIA ရဲ့ညွှန်ကြားရေးမှူးကန်နီယာကျူဘာစကအခုလိုပြောပါတယ
်။ para el apoyo de trabajadoras sexuales.
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးပေါ်အခြေအနေကာလအတွင်းဒီအစည်းအဝေးသစ်နဲ့အရေးပေါ်ကူညီထောက်ပံ့ပေးနိုင်တဲ့ဟိုတယ်တွေပိတ်ပြီးလူတွေလည်းလမ်းမမထွက်ရတာကြောင့်ငွေရှာလို့မရသူတွေအတွက်နည်းနည်းပါးပါးထောက်ပံ့ပေးတာပါလို့ပြောသွားတာပါ။မိသားစုကိုထောက်ပံ့နိုင်ရေးအတွက်ဒီလုပ်ငန်းအပေါ်မှာမှီခိုရတဲ့လိမ်လုပ်သားအများပြားရှိနေတာကြောင့်အလုံးမဖြစ်တဲ့အခုလိုအခြေအနေကိုစိုးရိမ်နေလို့ပြောလာသူတွေလည်းရှိပါတယ်။လိမ်လုပ်သားတို့ဖြစ်တဲ့ Heidi, Syria, Marcia, Ruska.
Muy difíciles porque no hay hotel.
အလုံးလုံးလို့ရတဲ့ hotel တွေမရှိတော့တာကြောင့်အခက်တွေ့နေရပါတယ်လို့ပြောသွားတာပါ။လင်းပြောပြင်းရေးလုပ်ငန်းကမက္ကဆီကိုမှာတရားဝင်ဖြစ်ပေမဲ့ပြည်နယ်တွေကတော့သူတို့ရဲ့တီးခြားဥပဒေတွေရှိပါတယ်။မြို့တော်မက္ကဆီကိုစီးတီမှာတော့လင်းပြောပြင်းရေးလုပ်ငန်းကိုရာဇဝတ်မှုလို့သတ်မှတ်မထားပါဘူးရှင်။ကျမသင်္ကီထိုက်ပါ
။ကိုရိုနာဗိုင်းရပ်စ်ကိုနိုင်နိုင်နင်းနင်းထိန်းချုပ်တဲ့နေရာမှာတော့တောင်ကိုရီးယားနိုင်ငံဟာတစ်ကမ္ဘာလုံးအတွက်အတူယူစရာပါ။အခုဆိုရင်ဒီလိုကမ္ဘာမှာကပ်ရောဂါစိုက်နေတဲ့ကာလထဲမှာပဲရွေးကောက်ပွဲမဲပယ်လို့ပြေးကြမလဲဆိုတာရှေ့သတင်းပတ်ပုဒ်ထူးနေမှာကဘာကြီးကိုပြဖို့ကြိုးစားနေတဲ့အကြောင်း VOE သတင်းတောက်ဘီဂယ်လိုစုမျိုးတော်ကနေပြဖို့ထားတဲ့သတင်းပါကိုပြောပြပေးပါမယ်ရှင် COVID-19 ကပ်ရောဂါကြောင့်လက်ဆွဲနှုတ်ဆက်လို့မရစီယုံရေးပွဲတွေလည်းလုပ်လို့မရတဲ့အချိန်မှာတောင်ကိုရီးယားဒီမိုကရက်တစ်ပါတီလွှတ်တော်ကိုယ်စားလှယ်လောင်းတီဟေးစစ်ကတော့ရပ်ွက်ထဲမှာပဲတန့်ရှင်းရေးအတွက်လှုပ်အားပေးနေပါတယ
်또우리당에서도비접촉선거운동을
ပါတီကကျွန်တော်တို့ကိုလူချင်းတိုက်ရိုက်ထိတွေ့တာမျိုးမလုပ်ဘဲစီယုံရေးစင်းစေချင်ပါတယ်ဒီတော့လမ်းတွေတန့်ရှင်းရေးလို့ပြည်သူတွေတွာလာထိတွေ့မှုများတဲ့နေရာတွေကိုပိုသက်စီဖြန့်ပေးနေတာပါဒါဟာကျွန်တော်ရဲ့ရွေးကောက်ပွဲစီယုံရေးလှုပ်ရှားမှုပါပဲလို့သူကပြောပါတယ်လူလူချင်းထိတွေ့ဆက်ဆံတာတွေမလုပ်ရမယ့်အချိန်မှာပဲတောင်ကိုရီးယားမှာလွတ်တော်ရွေးကောက်ပွဲကျင်းပကြရမှာပါမဲပေးမဲ့သူတွေကလည်းနှာခေါင်းစည်းနဲ့လက်အိတ်တွေကိုတုံးကြရမှာပါဒါအပြင်သူတို့ကိုကုပူချိန်နဲ့တိုက်ပေးပါလိမ့်မယ်သူတို့မှာယောဂလက္ခဏာတစ်ခုခုတွေ့တယ်ဆိုရင်တော့ပြည်ခြားအခန်းမှာပဲမဲပေးကြရပါမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကတော့စားလိုက်ကနေပဲမဲပေးကြရမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာသမရမွန်းချေရင်အတွက်တက်တန်းဝယ်ကာလစမ်းသပ်မှုတစ်ခုလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုထိထိရောက်ရောက်ကင်တွယ်ထိန်းချုပ်နိုင်ခဲ့တာကြောင့်ထောက်ခံမှုလည်းသူ့အတွက်တိုးလာနေတာပါ။ဒါပေမဲ့အခြေအနေတွေကတော့ပုံမှန်ပြန်မရောက်သေးတဲ့အတွက်မဲပေးသူနည်းနိုင်ပါတယ်။အကြီးဆုံးပြဿနာကနိုင်ငံရခြားကမဲဆန္ဒရှင်တွေဖြစ်ပါတယ်။နိုင်ငံခြားခရီးသွားလာမှုတွေပိတ်ထားတဲ့အတွက်နိုင်ငံခြားမှာရောက်နေတဲ့မဲဆန္ဒရှင်တွေရဲ့တဝက်လောက်ကသာမဲပေးနိုင်ကြပါလိမ့်မယ်။ပြဿနာကြုံနေရပေမဲ့ရွေးကောက်ပွဲရဲ့ရွှေ့ဆိုင်ဖို့ကိုတော့အလေးနဲ့စဉ်းစားမထားပါဘူး။ United Future Party ရဲ့ကိုယ်စားလှယ်လောင်းရှင်ပြောင်ချူက Skype Interview မှာအခုလိုပြောပါတယ
်။ May not be very ideal, I admit.
ရွေးကောက်ပွဲစီရင်ရေးကဖြစ်စေချင်သလိုမဖြစ်နိုင်ဘူးဆိုတာသိပါတယ်။ဒါပေမဲ့အားလုံးအတွက်တန်းတူအခြေအနေဆိုတော့လေတတ်မှတ်ရဲ့အတိုင်းရွေးကောက်ပွဲကျင်းပတင်ပါတယ်လို့သူကပြောတာပါ။ဒါကိုကြည့်မယ်ဆိုရင်တော့ကမ္ဘာကပ်ရောဂါဖြစ်နေတဲ့အချိန်မှာပဲဒီမိုကရေစီခီးစဉ်ရှေ့ဆက်နိုင်ဖို့တောင်ကိုရီးယားနိုင်ငံမှာကြိုးပမ်းနေတာကိုတွေ့ကြရမှာပါရှင်။ကျွန်မခွန်ညူပါ
။ BCG လို့ခေါ်တဲ့ TB အဆုတ်နာရောဂါကာကွယ်ဆေးမှာက
ကိုယ်ခံဆွမ်းအားပြန်ပြီးမြင့်တင်ပေးတဲ့အချက်နဲ့အသက်ရှူလမ်းကြောင်းမှာဖြစ်တဲ့အခြားယောဂါတွေကိုကာကွယ်ပေးနိုင်တာကြောင့်ကမ္ဘာကပ်ဘေးယောဂါကြီးဖြစ်တဲ့ COVID-19 ကိုတိုက်ဖို့ကျန်းမာရေးပညာရှင်တွေစတင်ဆန့်သက်နေပြီလို့ American ပြည်ထောင်စုနယူးယောက်ကကူးစက်ယောဂါအထူးကဒေါက်တာဇီယာတက်က VOE ကိုပြောပါတယ်တကယ်ပါလုံးမှာဩစတြေးလျနဲ့နယ်သာလန်နှစ်နိုင်ငံမှာပဲရှေ့တန်းကကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေကိုပဲတီဗီယောဂါကာကွယ်ဆေးနဲ့စတင်ဆန့်သက်နေတာဖြစ်တယ်လို့သူကပြောပါတယ်။ဒါဆိုရင်နိုင်ငံတော်ကျန်းမာရေးစီမံချက်အဖြစ်ကလေးငယ်တွေကိုတီဗီကာကွယ်ဆေးထိုးပေးခဲ့တဲ့အိန္ဒိယနဲ့မြန်မာလိုနိုင်ငံတွေမှာရောဗိုင်းရပ်စ်ကူးစက်မှုကာကွယ်ဖို့မျှော်လင့်ချက်ဘယ်လောက်ထိရှိနိုင်မလဲ။ကျွန်မအင်ဂျင်နိုင်ကဆက်လက်တင်ပြမှာပါ။ BCG TB အဆုံနာယောဂါကာကွယ်ဆေးကိုကမ္ဘာ့ကျန်းမာရေးစီမံချက်အဖြစ်ချမှတ်ကျင့်သုံးခဲ့ခြင်းမရှိတဲ့အီတလီ၊နယ်သာလန်နဲ့အမေရိကန်ပြည်ထောင်စုစတဲ့နိုင်ငံတွေမှာ COVID-19 ယောဂါပြင်းပြင်းထန်ထန်ကူးစက်တာပိုပြီးတွေ့ရတယ်လို့အမေရိကန်ပြည်ထောင်စု NYID နယူးယောက်နည်းပညာအင်စတီကျူ့အဖွဲ့ရဲ့သုတေသနစာထဲမှာဖော်ပြထားပါဗျ။1948ခုနှစ်ကအိန္ဒိယနိုင်ငံမှာအဆုံယောဂါအကြီးအကျယ်ကူးစက်ခဲ့ပြီးတဲ့နောက်အဆုတ်ယောဂါကာကွယ်ဆေးကိုမွေးကင်းစကလေးငယ်တိုင်းမှာထိုးဖို့နိုင်ငံတော်စီမံချက်အဖြစ်ချမှတ်ခဲ့တာပါကလေးငယ်တန်ပေါင်းများစွာတီဘီယောဂါကာကွယ်ဆေးထိုးခဲ့တဲ့အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအမေရိကန်လောက်မဆိုးရွားဘူးဆိုတာကိုနှိုင်းယှဉ်လေ့လာခဲ့တာဖြစ်တယ်လို့အဲ့ဒီစာရန်ကဆိုပါတယ်ဒါပေမဲ့ဒီစာရန်ပြည့်စုံမှုနဲ့ပတ်သက်လို့တစုံတရာမှတ်ချက်ပေးပြောဆိုဖို့အလွန်စောနေသေးတယ်လို့ဒေါက်တာဇီယာတက်ကပြောပါတယ်လက်တနောအခြေအနေမှာတော့ဩစတြေးလျနဲ့နယ်သာလန်နှစ်နိုင်ငံမှာပဲတီဘီယောဂါကာကွယ်ဆေးကို COVID-19 ယောဂါတိုက်ဖျက်ရေးအတွက်စတင်ဆန့်သက်နေကြောင်းသူကအခုလိုပြောပါတယ
်။ဒီဩစတြေးလျမဲလ်ဘုန်းမှာရှိတဲ့ Children Hospital မှာစပြီးတော့လူဦးရေ4100ကျော်ကျွန်တော်နံပါတ်အတိအကျတော့ကျွန်တော်မမှတ်မိတော့ဒါပေမဲ့4100စုံစုံလေးရှိတာပေါ့နော်အဲ့ဒါကိုသူတို့ recruitment လုပ်နေပါတယ်။တစ်ချိန်တည်းမှာပဲ March 31ရက်နေ့နဲ့တူတယ်ဆိုလုံးငယ်တပတ်အထက်ပေါ့နော်။နယ်သာလန်မှာရှိတဲ့group တခုอ่ะလေလူကြီး1500ကျော်ကိုဟို recruit လုပ်တယ်ဒါပေမဲ့အဲ့ဒီလူကြီးသူတို့ recruit လုပ်တဲ့လူကြီးက very particular ပါဘယ်သူတွေလဲဆိုတော့ကျွန်တော်တို့ဒီ healthcare workers တွေကိုပဲလုပ်တာပါကျန်တဲ့လူတွေကိုမပါပါဘူ
းဘာကြောင့်ကျန်းမာရေးဝန်ထမ်းတွေကိုပဲစမ်းသပ်ရတယ်လဲဆိုတဲ့အကြောင်းရင်းကိုတော့ဒေါက်တာဇီယာတက်ကအခုလိုရှင်းပြပါတယ
်ဆိုဒီလူတွေကဒီလူနာနဲ့ပထမဆုံးတွေ့ရတယ် emergency room ဆိုလဲကျွန်တော်တို့ဒီနေ့ဒီချိန်မှာဆိုလူပေါင်းထောင်ပေါင်းတနေ့တနေ့ဦးအောင်များစွာလာပြီးတော့ဒီရောဂါကြီးပဲတွေ့နေရတယ်ဆိုတော့ exposure တွေကအရင်များတယ်ဘလောက်ကြီးအထိပဲကောက်ကို protect လောက်ထား chance ရနိုင်တယ်ပေါ့ဆိုတော့အဓိကတော့ဘာဖြစ်လို့ဒီ hacker workers တွေကိုသူကလုတ်စေချင်တာလဲဆိုတော့ဒီ hacker workers တွေအခုယောဂါရပြီးတော့မိသားစုတွေကိုတစင်ကူရတဲ့လူတွေရှိတယ်ဆိုတော့ဒါတွေကို protect လုပ်ဖို့သူကအဓိကရည်ရွယ်ချက်ထားပြီးတော့လုတ်ထားတာပေါ့
အခုလို coronavirus ကူးစက်မှုထိန်းချုပ်နိုင်ရေး TB ယောဂါကာကွယ်ဆေးအသုံးပြုလို့ရမရစေသိပ်ပံပညာရှင်တွေဘာကြောင့်စဉ်းစားလာရသလဲဆိုတဲ့အကြောင်းရင်းကိုတော့ဒေါက်တာဇီယာတက်ကအခုလို့ပြောပါတယ်
ထွေတော့ TV အတွက်ပဲထွေတာဒါပေမဲ့ TV ကိုအတွက်တော့သူအကျိုးအမြတ်မရှိအကျိုးဟို TV ကိုတော့ effective မဖြစ်ဘူးဆိုတော့သဘောတူက BCG ထိုးလို့ TV မကာကွယ်နိုင်ဘူးဒါသိကြွားရတယ်ဒါပေမဲ့တခြား virus တွေကိုသွားပြီးတော့သူက effective သွားဖြစ်တယ်နောက်တစ်ခုကကျွန်တော်တို့နောက်ပိုင်းမှာကျွန်တော်တို့ဘယ်မှာသုံးတယ်လဲဆိုတော့ immune modulator လို့သုံးတာပေါ့နော် immune system ကိုပြန်ပြီးတော့မြင့်တင်တဲ့အနေနဲ့ကျွန်တော်တို့ဒီ CN cancer တွေမှာကျွန်တော်တို့ BCG ထိုးတဲ့ဟာတွေရှိလာတယ်နောက်ပိုင်းကျတော့ကိုယ်ခန္ဓာတွေက immune system ပြန်ပြီးတော့ဟုတ်ပါဘော modulating effect ပေါ့နော်ဆိုတော့ဒီ effect နှစ်ခုနဲ့သူတို့ BCG vaccine ကိုစပြီးတော့ပေးကြည့်တာပေါ့နော
်ဟုတ်ကဲ့ဒါဆိုလို့ရှိရင် TB ယောဂါကာကွယ်ဆေးကိုအရင်ကတည်းကထိုးထားတဲ့သူတွေမှာရောကိုရိုနာဗိုင်းရပ်စ်ကူးစက်မှုနည်းနိုင်မယ်ဆိုတဲ့မျှော်လင့်ချက်ရှိနိုင်မလားရှင
်တို့ကနည်းနည်းလေးခက်တယ်တို့ပြောနည်းနည်းလေးခက်တယ်ဆိုတော့ဒီ vaccine တွေကတော့ရေခက်တဲ့တိုင်းမှာထည့်ရတာပါဆိုတော့ကျွန်တော်ထိုးခဲ့တဲ့ vaccine ကဒါကျွန်တော်အနေနဲ့ပဲပြောတာပါနော်ကျွန်တော်လွန်ခဲ့တဲ့အသက်9နှစ်6နှစ်ရွယ်ထိုးခဲ့ vaccine ဒီရေခဲ့တဲ့တိုင်းမှာအဲ့တော့တကယ်ထားခဲ့ရလားကျွန်တော်လည်းမသိဘူးမာဒါအမှန်တိုင်းပြောတာကျွန်တော်ထိုးထားတဲ့အနေထားအရ protection ရှိကြတယ်ရှိမှာပေါ့နော်ကုသိုလ်ကံကောင်းရလို့ရှိရင်ပဲရှိကြမှာလည်းရှိမှာပေါ့နောက်တစ်ခုကဘာလို့လဲဆို efficacy မကောင်းတဲ့ဆေးကိုထိုးရမည်လို့ရှိရင် storage ဆိုဘာလို့အပိုင်းနေပေါ့နော်ဒါတွေကအများကြီးဟိုဟာမှုတည်ပါတယ် maybe ကျွန်တော် protection ရှိကြတယ်ရှိမှာပေါ့နော်ရှိလို့ရှိရင်တော့ဒါကျွန်တော်တို့အတွက်အလိုတရားမှကောင်းတဲ့ပတ်စံမကုန်မဲနဲ့ရတဲ့ဟို protection တစ်ခုပေါ့နော်
လက်ရှိအမေရိကန်ပြည်ထောင်စုမှာတော့ TB ယောဂါကာကွယ်ဆေးကိုကိုရိုနာဗိုင်းရပ်စ်အတွက်စမ်းသပ်တာမျိုးမလုပ်သေးဘူးလို့ဒေါက်တာဇီယာတက်ကပြောပါတယ်။ဩစတြေးလျနဲ့နယ်သာလန်နိုင်ငံတွေကစမ်းသပ်မှုရလဒ်တွေကိုတော့ဒီနှစ်အကုန်မှာသိရမှာဖြစ်တယ်လို့သူကဆိုပါတယ်ရှင်
။ဆက်လက်ပြီးကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းတွေကိုကောက်နှုတ်တင်ဆက်ပေးပါမယ်။ April 9ရက်နေ့ထုတ် The Diplomat Magazine မှာ Prashant Paramisaran ရေးသားတဲ့ COVID-19 ကပ်ဘေးကာလအတွင်း မြန်မာပြည်ကအပြစ်ခတ်ရစရင်ဆွေးနွေးပွဲအခြေအနေဘယ်လိုရှိသလဲဆိုတာကိုတုံ့သက်ထားတဲ့ဆောင်းပါးကိုကောက်နှုတ်ပြောပြပေးပါစီ။ကမ္ဘာတဝန်းယောဂကဘေးဆက်ရောက်နေတဲ့အချိန်မှာတိုင်းရင်းနဲ့နိုင်ငံပဋိပက္ခရင်ဆိုင်နေရတဲ့မြန်မာပြည်မှာအပြစ်ခတ်ရစဲကြဖို့ထက်လောင်းတောင်းဆိုတဲ့အသံတွေပြီးခဲ့တဲ့သတင်းပတ်ထဲကကြားနေခဲ့ရပါတယ်တဲ့။ဒီတောင်းဆိုသံတွေဟာထူးခြားပေမဲ့လို့မြန်မာနိုင်ငံပဋိပက္ခအတွက်ကျယ်ပြန့်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆင့်ကဲဖြစ်စဉ်အတွက်တကယ်ပဲရည်ရှိတည်တံ့ပြီးပြုသဘောဆောင်တဲ့ဖြစ်ထွန်းတိုးတက်မှုတွေစောင့်ကြည့်ပေးနိုင်ပါမလားဆိုတာကတော့မသေးကွဲလှဘူးလို့ဆိုပါတယ်။ဒီ2020ပြည့်နှစ်အတွင်းလက်နက်ကိုင်ပဋိပက္ခကပိုပြီးကျယ်ပြန့်လာတာလည်းတွေ့နေရတယ်လို့ဆိုပါတယ်။အရက်ဖက်နဲ့စစ်ဖက်အကြားတင်းမာမှုတွေတိုးလာတာမပြီးဆုံးနိုင်တဲ့ရိုဟင်ဂျာအကြက်တဲဒီနှစ်ထဲကျင်းပဖို့ရှိနေတဲ့ထွေထွေရွေးကောက်ပွဲဒါတွေအားလုံးကမ္ဘာကပ်ဘေးရောဂါကြောင့်ပိုပြီးနှောင့်နှေးသွားမယ်ဆိုတာကိုတော့အတိအမှတ်ပြုကြရမှာပါပဲတဲ့။ရှေ့တောင်အာရှနိုင်ငံတွေမှာကိုဗစ် -19 ကူးစက်သူတွေရှိနေတာကြောင့်ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတဲရက်စ်ကလက်နက်ကိုင်တွေအပြစ်ခတ်ရက်ဆဲကြဖို့မြစ်တာရက်ခံလိုက်ပြီးတော့မြန်မာနိုင်ငံကိုလည်းအပြစ်ခတ်ရက်ဆဲဖို့တိုက်တွန်းနေတာဖြစ်ပါတယ်တဲ့ဒီကတ်ယောဂါပြေကျုံနေရတဲ့အချိန်မှာအပြစ်ရက်ဖို့တောင်းဆိုတာကိုလေးစားလိုက်နာကြဖို့အရေးကြီးပါတယ်တဲ့လာမယ့်လတွေမှာပိုပြီးလိုအပ်လာမယ့်လူမှုရေးအထောက်ပံ့တွေစေဝါတွေပေးပို့နိုင်ဖို့အပြစ်ရက်ကြရမှာဖြစ်တယ်လို့အင်တာနက်နဲ့တယ်လီဖုန်းစတဲ့ဆက်သွယ်ရေးလမ်းတွေကိုပါပြန်ဖွင့်ပေးဖို့လိုတယ်လို့လည်းထောက်ပြထားပါတယ်။မြန်မာအစိုးရကအတိမတ်မပြုတဲ့ရိုဟင်ဂျာလူမှုအတိုင်းဝိုင်းတွင်အကြက်တဲတွေနဲ့အကာအကွယ်မဲ့ထိခိုက်လွယ်တဲ့လူထုအတွက်ကိုဗစ်ကပ်ရောဂါကူးစက်မှာကိုနိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်ပြီးထောက်ပြနေကြတာလည်းဖြစ်ပါတယ်။ကပ်ရောဂါကြောက်ရောက်နေတဲ့ကာလမှာအပြစ်ရက်ရေးအလုပ်ဖြစ်မှာမဟုတ်ဘူးလို့ပေးချဖို့တော့မဟုတ်ပါဘူးတဲ့အလုပ်ဖြစ်မဖြစ်ပြောဖို့စောသေးတယ်လို့အစိုးရရဲ့ COVID-19 စိန်ခေါ်မှုတွေကိုဘလို့ချီးကပ်ကိန်းထွဲမလဲဆိုတာစောင့်ကြည့်ဖို့လည်းလိုပါသေးတယ်တဲ့အပြစ်ခတ်ရက်စဲရေးကိုသဘောမတူနိုင်ခဲ့ရင်တောင်မှနိုင်ငံတကာကမြစ်တာရက်ခံနေတဲ့လူမှုရေးစာနာမှုနဲ့ထိခိုက်လွယ်တဲ့အတိုင်းဝိုင်းတွေဖေးမကြဖို့အကျိုးသက်ရောက်မှုတော့ရှိနိုင်ကောင်းပါရဲ့လို့ဆိုပါတယ်ဒါကြောင့်လာမယ့်သတင်းပတ်တွေနဲ့လတွေအတွင်းဘလို့ဘဲပုံစကန်းပွားကြမလဲဆိုတာကိုအသေးချာစောင့်ကြည့်ဖို့အရေးကြီးပါတယ်လို့ဆောင်းပါရှင်ကအဆုံးသတ်ထားပါတယ်ရှင်နောက်တစ်ပုဒ်ကတော့ခုနုံတုံအွန်လိုင်းသတင်းကဧပြီလ6ရက်နေ့ကတင်ထားတဲ့အစိုးရကကိုဗစ် -19 ကပ်ဘေးကျုံနေရတဲ့အချိန်မှာအခွင့်ကောင်းယူပြီးတော့သတင်းသမားတွေကိုနှိတ်ကွနေတဲ့ဆိုတဲ့ခေါင်းစဉ်ပါသတင်းကိုကောက်နှုတ်ပြီးပြောပြပေးပါမယ်သတင်းဌာနတွေကအယ်ဒီတာတွေကိုအကျန်းဖက်ဥပဒေချိုးဖောက်မှုနဲ့ဆွတ်ဆွဲပြီးတရားစွဲဆိုထားတဲ့အမှုတွေအလုံးရုပ်သိမ်းပေးဖို့အတွက် BNI Burma News International ကနေသမရနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်စီကိုအိတ်ဖွင့်ပေးစာပေးပို့လိုက်ပါတယ်လို့အစချီထားပါတယ်ဒီမိုကရေစီနဲ့မျိုးသားပြန်လည်ရင်ကြားစီကြိုးပမ်းနေတဲ့အစိုးရအနေနဲ့သတင်းမီဒီယာတွေကိုရာဇဝတ်ပြစ်မှုတွေနဲ့တရားစွဲဆိုနေမယ့်အစားသတင်းလွတ်လပ်ခွင့်ကိုအကာအကွယ်ပေးသင့်တယ်လို့ BNI ကတိုက်တွန်းလိုက်ပါတယ်တဲ့အစိုးရကဆက်သွယ်ရေးဥပဒေပုံမှန် 89 အရ COVID-19 ကပ်ရောဂါကာလကိုအရေးပေါ်အခြေအနေအဖြစ်အသုံးချပြီးတော့ mobile telephone company တွေကို fake news မမှန်မကန်ကောလဟာလသတင်းတွေကိုတိုက်ဖြတ်တဲ့အနေနဲ့ website 220ခုကိုပိတ်ပစ်စေခဲ့ပါတယ်တဲ့အတိုင်းမြန်ကပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်း COVID-19 နဲ့ပတ်သက်ပြီးလူထုကြားပညာပေးဖို့အရေးကြီးတဲ့အကြောင်းပြောဆိုခဲ့ပါတယ်တဲ့။ဒါကြောင့်မလို့အခုလိုကပ်ရောဂါပြီးကျုံနေရတဲ့အချိန်မှာမီဒီယာတွေရဲ့အခန်းကဏ္ဍဟာအရေးကြီးပါတယ်လို့ BNI ရဲ့အိတ်ဖွင့်ပေးစာမှာဖော်ပြထားတဲ့အကြောင်းခွန်နိုဒုံသတင်းမှာဖော်ပြထားတာကိုကောက်နှုတ်တင်ပြလိုက်ပါတယ်ရှင်။ကျွန်မခင်ဆိုးဝင်ပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဆရာရှင်များခင်ဗျာ။ဒီဘက်မြန်မာပြည်တွင်တက်တဲ့အစီအစဉ်မှာကိုရိုနာဗိုင်းရပ်စ်ကောက်ွယ်ရေးအတွက်မြန်မာနိုင်ငံမှာဘယ်ဆုံးစီးလုံးညွှန်ရေးရနိုင်မလားဆိုတဲ့ကိစ္စကို1990ပြည့်ရွေးကောက်ခံဆွတ်တော်အမတ်လောင်းဒေါက်တာတင်းဆွေနဲ့ကျွန်တော်ကြော်စင်သာဆွေးနွေးတုံ့ပြန်ထားပါတယ်။ဒီကနေ့ကဘာဝမှာလက်နက်ကင်ပဋိပက္ခတွေအပြစ်ခတ်ရဆွဲကြဖို့ပူဟန်မင်းကြီးတို့ကုလသမဂ္ဂအကြီးအကဲမှုချုပ်တို့လိုပုဂ္ဂိုလ်တွေကဆော်ထားသလိုမြန်မာနိုင်ငံတွင်းမှာလည်းအလားတူအပြစ်ခတ်ရဆွဲဖို့လိုအပ်တယ်လို့အဖွဲ့အစည်းတချို့ကပြောဆိုနေကြတာရှိပါတယ်။ တကယ်လက်တွေ့ဖြစ်လာနိုင်မယ့်အလားအလာကိုတော့ဒေါက်တာတင်းစရာအခုလိုစတင်ဆွေးနွေးထားပါတယ်။အ
ဲပနာမာခရရင်တော့ကျွန်တော်ကတော့အလားအလာသိအားမရဘူးခင်ဗျ။အတော့နားလားပေါ့နော်။ဘာကြောင့်လဲဆိုတော့စစ်ပွဲတွေဖြစ်တိုင်းကမ္ဘာမှာပေါ့ပမာနိုင်ငံသားမကပါဘူး။စစ်ပွဲကိုအကြောင်းပြပြီးစစ်ပွဲရေးအမျက်ထုတ်ကြတယ်။နောက်တစ်ခါနိုင်ငံရေးအမြတ်ထုတ်ကြပါလေဒါအခြေခံပေါ့မြန်မာနိုင်ငံမှာလက်ရှိအခြေအနေကြည့်ရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်အပြစ်တင်ဝေဖန်ခံရတဲ့ခေါင်းဆောင်တွေရှိပါတယ်ဒီလက်ရှိအစိုးရအစနောက်တမတော်ကာကွယ်ရေးဦးစည်းချုပ်လည်းပါတယ်ပေါ့နော်ဝေဖန်ခံရတယ်စီမံခန့်ခွဲမှုကြိုတင်ပြင်ဆင်မှုပစ္စည်းရုပ်ဝတ္ထုအားငွေအရစတာတွေကိုဖြစ်တင်မှုအပိုင်းမှာအစိုးရကိုပြစ်တင်ရပါတယ်နောက်တစ်ခါဒီသတင်းထန့်ချင်မှုအပိုင်းမှာပြန်ကြေးကိုပြစ်တင်ရတာပေါ့နော်ဒါကအခြေအနေအဲ့ဒီအခြေအနေမှာကျွန်တော်တို့မြန်မာနိုင်ငံနေနဲ့ရှင်ကြည့်ရင်ပေါ့နော်ဟိုတက်မတော်နဲ့ပတ်သက်ပြီးကျွန်တော်ဆက်ပြောပြရစီဥပမာဗြိတိန်နိုင်ငံမှာဆိုရင်ဟာလား Exhibition Center လို့ခေါ်တဲ့အယာမပြပွဲခမ်းမကြီးကိုဗြိတိန်စစ်တပ်နဲ့ဗြိတိန်ကျမဝန်ကြီးဌာနကပေါင်းပြီးတော့ဂရင်4000ဆန်ယာယီဆေးရုံပြောင်းပေးကြတယ်။ဒါအမှန်မှကောင်းတဲ့အလုပ်ရ။နောက်တစ်ခါအမေရိကန်ပြည်တော်စုမှဆိုရင်လည်းစစ်သည်မောကြီးကကတ်လာပြီးတော့ဒီကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်လို့ရွှေ့ဆိုင်းထားရတဲ့ခွဲလူနာတွေကိုအဲ့ဒီစစ်သည်မောကကုပေးမှာပေါ့နော်။အဲ့တော့ဒါကောင်းတဲ့နမူနာ။ကျွန်တော်တို့ပမာနိုင်ငံမှာကောတမရော်ကဗားရီဆောင်ရွက်ပေးတယ်လေ။ပေးနေတယ်လေပေးအောင်မလဲကျွန်တော်တို့မသိဘူးခုလိတော့ကျွန်တော်မသိဘူးနော်ဒါကျွန်တော်တတ်မတော်ရဲ့အနေနဲ့ဆိုရပေါ့ပါနောက်တစ်ခါမေခွန်းရဲ့အဓိကချက်ဖြစ်တဲ့အပြစ်ခရရဲ့စီညဉ့်ညံ့ရေးပေါ့နော်အဲ့ဒီခါကတော့ကိုရိုနာဖြစ်လို့လဲသူ့ပြီးကောင်းလာမယ်လို့ကျွန်တော်ကတော့မထင်ဘူးခင်ဗျဘာကြောင့်လဲဆိုကျွန်တော်အရင်ကြီးညင်ဆွေးနွေးပါတယ်ကိုရိုနာဖြစ်မှလည်းနဲ့အကင်ရစဲမယ်ဆိုတာစစ်တပ်ကရောတိုင်းရင်းသားလက်နက်ကင်ပတိကရောလေးလေးနက်နက်စဉ်းစားကြရဲ့လားကျွန်တော်တော့မစဉ်းစားကြဘူးလို့ထင်တဲ့အတွက်မိခွန်းအဖြေကတော့ကျွန်တော်အားမရဘူးလို့ပဲဖြေပြစေခင်ဗျဟုတ်ကဲ့
ဒါမှတိုင်းရင်းသားလက်နက်ကင်အင်အားစုတချို့ကတော့အပြစ်ခရစဲရေးကိုသူတို့အသွန်ခွန်ဆိုင်လုပ်မယ်ဆိုပြီးပြောနေကြတာခင်ဗျအထူးသဖြင့်အခုစိုက်ပွဲအပြင်းအဆန်ဖြစ်နေတဲ့အေးအေးရဟန်းတက်ဆွေနေပဲသူညဉ့်ညဉ့်ရေးဆွေးနွေးဖို့စကားကိုတစ်ချိန်လုံးပြောနေကြတာလို့ပြရပါတယ်။ဒါမဲ့တမ်တော်ဘက်ကဒီကိစ္စကိုလက်ခံခြင်းမရှိတဲ့ပြင်အခုဆိုရင်နောက်ဆုံးကြားတဲ့သတင်းအရ KIA ဘက်မှာ AA ကိုထားတဲ့ကိစ္စကိုမထားဖို့ပေါ့လေအစိုးရဖိအားပေးနေလို့ပြရပါတယ်။ဆိုတော့တိုင်းရင်းသားတွေဘက်ကလူကြီးတဲ့သဘောတော့တွေ့ရရင်မှားမလားဆရာ။ပြီးတော့ဒီအခုအပြစ်ကရဆဲဖို့တောင်းဆိုရတဲ့တိုင်းရင်းသားအင်အားစု KN Europe ဘက်ကပြောရလဲကြားပါတယ်ခင်ဗျာ။
ဟုတ်ကဲ့ခင်ဗျဒီကိစ္စမှာလည်းပဲတိုင်းရင်းသားအင်အားစုလို့ခြုံပြောရတာတစ်ခါတခါဟိုကောက်ချက်ကမမှန်တတ်ပါဘူးကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိလက်နက်ကိုင်းပြီးတော့အစိုးရကိုဒေါ်လာနေတဲ့အဖွဲ့အစည်းပေါင်းမြောက်များစွာရှိတဲ့အထက်မှာနိုင်ငံရေးရွယ်ချက်အမျိုးသားရေးရွယ်ချက်တွေကမတူကြဘူးပေါ့သို့တော်လည်းပဲသူတို့ဟာအင်အားအဖြစ်စုပြီးတော့လာစိုးရနယ်ပဲဖြစ်ဖြစ်တက်မတော်နယ်ပဲဖြစ်ဖြစ်စုစည်းမှုပြုတ်ပြီးတော့အဲလိုချင်တာတွေကိုဆောင်ရွက်ကြတာဒီဒီဟာတော့မှန်တာပေါ့နော်ကျွန်တော်ကတော့ပြောချင်တာကဟိုအကျိုးစီးပွားရည်ရွယ်ချက်တွေသိပ်မတူကြဘူးလို့ဒါပနာမပေါ့နောက်တစ်ခါအခုမေခွန်းအတိုင်းပဲဖြစ်တဲ့ AA နဲ့ပတ်သက်ရင်တက်မတော်ဘက်ကဆောင်ရွက်နေတာတွေကတကယ်ကိုဟိုမေခွန်းထုတ်เสียဟိုအစီမောမတည့်ဘူးလို့ဒါကတော့ကျွန်တော်ထင်တယ်ခင်ဗျဒါအေရတောင်းတောင်းဘသူကတောင်းတောင်းပြစ်ခတ်ရဆေးရတာကိုရိုနာဗိုင်းရပ်စ်ကတောင်းတောင်းမတောင်းတောင်းဒါဖြစ်တဲ့ကိစ္စအတားကျိုးစွာမဲ့ကိစ္စဒါကိုဖြည့်ဆည်းပေးဖို့လိုအပ်တယ်လို့မြင်ပါတယ်တက်မရောဘက်ကတော့အခုထိနှစ်ပေါင်း50အတွင်းမှာဒီလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပတ်သက်ရင်အတော့ကိုအကဲမရတဲ့အနေအထားကနေအခုထိတိုးတက်ပြောင်းလဲလာတယ်လို့ကျွန်တော်မထင်ဘူးခင်ဗျအဲ့တော့ဒီကုသရောဂါကိုအကြောင်းပြုပြီးတက်မရောအများဒီတိုင်းရင်းသားလက်နက်ကင်တွေနဲ့ပတ်သက်ပြီးတော့အယူဆပြောင်းရင်တော့ကောင်းတော့ပေါ့ခင်ဗျာသို့တော့ကျွန်တော်ကတော့မမြင်ဘူးခင
်ဗျတမလို့ရဲ့ကြည်ရင်းစစ်အပေါ်မှာသဘောထားဟာအပြုတ်တိုက်ရေးလားသူတို့မဟုတ်တစ်ဖက်သားကိုအင်အားပြုတ်ညံပြီးတော့မှအလျှော့ပြေးပြီးတော့ နိုင်ငံရေးစစ်ဆေးရေးတဲ့ဝင်လာအောင်တမတော်အနေနဲ့အပေါ်ကြီးကစစ်ဆေးနိုင်အောင်ဆိုတဲ့ရွေးချက်များရှိနေသလားဘယ်လိုရွေးချက်မျိုးပဲဖြစ်ဖြစ်သူတို့ရွေးချက်တိုင်းတော့ဖြစ်လာနိုင်မှာဖြစ်မှာလားဆရာ
အဲ့ဒါကိုကျွန်တော်တို့လွတ်လပ်ရေးရကြတဲ့ကစပြီးတော့ခြုံပြီးတော့ကြည့်လို့ရှိရင်တော့တမတော်ဘက်ကမဟာဗျူဟာအမျိုးမျိုးပြောင်းနေနီးဗျူဟာတွေအမျိုးမျိုးပြောင်းနေပါတယ်အစကတော့ဒီကွန်မြူနစ်ပေါ့နော်အရင်အရင်ဆုံးကတော့ဒါကိုအပြုတ်တရေကိုဥတီပီသူတို့ဆောင်ရွက်ခဲ့ကြတယ်ဥပုတ်ကျုံနေဝင်လက်ထက်ကပေါ့နော်ဒါအတိုင်းတာတစုံတရာကြီးသူတို့ဟိုအောင်မြင်တယ်လို့ပြောရမှာပေါ့နော်အဲ့ဒီနောက်မှာတိုင်းသားလက်နက်ကင်တွေတော့ခိုးတယ်လို့ပြောပါလို့နော်အဲ့ဒီကာလမှာတော့တမရောဘယ်အဲ့နောက်လဲဟွာတွေစစ်ဆိုးဟွာတွေအဲနောက်ဥနေဝင်ပြီးတော့စစ်ဆိုးဟွာပေါ့နော်ဟိုဖြစ်လာတဲ့အခါမှာသူတို့ကချက်ချင်းယာယီပေါ့ယာယီအပြစ်ခက်ရစေပထမဆုံးကတော့ငញ្ញန်းရင်းနဲ့လက်နက်နဲ့လဲရဲဆိုတဲ့အစီအစဉ်လုပ်ခဲ့တယ်ကျွန်တော်မြင်တာအတိုင်းသားတစ်ခုထိသူတို့အောင်မြင်ပါတယ်ဒါတော့ကျွန်တော်ညင်းလို့မရဘူးသို့တော်လည်းပဲအဲ့ဒါယာယီသဘောထားဖြစ်ပါတယ်အဲ့ဒီနောက်မှာပြောင်းလာတယ်ပေါ့အစိုးရဘက်ကလည်းပြောင်းလာတယ်ဦးသိန်းစိန်အစိုးရလက်ထက်ကစပြီးတော့ဒီညီညာရေးလုပ်ငန်းတွေပြောင်းလာတယ်တခါအခု NRA အစိုးရမှလည်းအဲ့ဒါကိုနည်းမကွာလာတဲ့ပင်လုံးညီလာခံဆိုပြီးတော့ပြောင်းလာတယ်အဲ့ဒီမှာတမ်ဘရောကအရေးကြီးဆုံးလက်နက်ကင်ဖွဲ့ကိုလက်နက်ကင်ကြီးနဲ့ဖြစ်ရှင်းတက်ခဲ့နေတာကတမ်ဘရောဖြစ်တော့ကအစိုးရကမလုပ်လို့တမရော်ရဲ့သဘောထားဟာဒါမှအရေးကြီးပါတယ်။အဲတော့အခုနောက်ဆုံးအခြေအနေကိုကြည့်ရင်တမရော်ဟာအပြုတ်လေးတိုက်နိုင်စွာမရှိဘူး။တက်ချင်သေးလည်းမရှိပဲနဲ့။ညီငယ်လုပ်ငန်းလည်းသူကမပါမဖြစ်လို့ပါနေရတယ်လို့မျိုးဖြစ်ပြီးတော့အဲ့ဒါထိုးရွက်နဲ့အရှိကိုမြင်တဲ့တန်းပြေကြိုးစီးပေါ်ကိုကြည့်တဲ့မဟာဗျူဟာအမြင်တမရော်မှာချွတ်ယွင်းနေတယ်လို့ကျွန်တော်ယူဆပါတယ်။ဒါကြောင့်ဒီလိုပဲရည်ရှိဆွဲပြီတော့ပေါ့နော်ဟိုစင်ဆွားတက်ခါကစားတာဆိုရင်ဒီတိုင်းရတဲ့လက်နဲ့ကိုင်ကြီးရှိလို့တမရဟုအကိုကြီးရတဲ့တဲ့ဖွဲ့စည်းလို့မြင်လာတော့ပုံဖော်တဲ့နိုင်ငံရေးအမျက်ကလည်းထုတ်ခဲ့တာဟုတ်အဲ့တော့ချုပ်လိုက်လို့ရှင်တော့တမရမှာတိုက်နိုင်စွမ်းရောတက်ချင်းစရောမရှိဘူးဒါကြောင့်ကျွန်တော်တို့ B1 6ဆိုတဲ့တိုက်ပွဲဟာတော့ဆက်ရှိကောင်းရှိနိုင်တယ်လို့ကျွန်တော်မြင်နေခဲ့ဗျဟုတ်ကဲ့
အဲ့တမရောဟာတိုင်းသားကြီးအကူလောက်တဲ့အဖွဲ့ဆိုရဲအမည်မျိုးရဖို့အတွက်အခုအချိန်မှာအခွင့်ကောင်းလို့ကျွန်တော်ထင်မိပါတယ်။ဘာကြောင့်လဲဆိုတော့အဒီချိန်မှာအခုလူရဲ့အကျိုးကိုစီစီရောရောဆောင်ရွက်ပြီးအထူးသဖြင့်ဆရာရဲ့စေဘေးဆောင်စခန်းမြေမှာဆိုလို့ရှိရင်သိက္ခာကျမ်းမာရေးအခြေအနေစိုးရင်ကြာကောင်းနေလို့ထင်ပါတယ်။ဆိုတော့ဒီလိုအချိန်မျိုးမှာသူတို့ပฏิပတ်ဆောက်ကိုရက်ပြီးရောဒီကိစ္စမှာကုညီချင်းချင်းပြင်ပိုပြီးတင့်တော်မယ်လို့များသူမစဉ်းစားမိရလားဆရာ
မှန်ပါတယ်ခင်ဗျာကျွန်တော်လည်းအဲ့ဒီလိုအတ္တမဖြစ်စေခြင်းနဲ့တမရောဘူးသူရဲ့တမရောကြဆင်းပျက်စီးခဲ့တဲ့နာမည်ကုန်ချိန်ပေါ့နော်ပြန်တင်ဖို့သူရဲ့စွမ်းရည်ကိုပြန်မြင့်ဖို့တိုင်းပြည်အတွက်ကိုဥတည်တဲ့ရည်ရချက်ပြောင်းဖို့ဆိုတာအခွင့်ကောင်းကိုရှာရပါတယ်အခုကိုရိုနာဗိုင်းရပ်စ်ကအသစ်ရောဂါအသစ်ဖြစ်တော့ပမာနိုင်ငံမှာဘလောက်ပမာဏအထိကြည့်မမလဲဘယ်သူမှလည်းပြောလို့မရဘူးเนาะဒီအချိန်လေးမှာဆိုးလာခဲ့ရင်တမရောကဒီတိုင်းပဲသူ့အတွက်ပဲအလုံးကြုံအောင်လုပ်ပြီးတော့သူ့အကျိုးစီးပွားပဲနေမယ်ဆိုရင်တော့တမရောကဂုဏ်တိတ်ကဟာကြားတဲ့ကြားပြားရှိပြီးတော့ဒါကိုခွန်ကောင်းယူပြီးတမရောကဂုဏ်တိတ်ခပြန်တက်အောင်ကြိုးစားလို့ရှိရင်ဒါခွန်ကောင်းကြီးတည့်ရဖြစ်တဲ့လေလို့ကျွန်တော်ယူဆပါတယ်အဲ့ဒါခုနမေကွန်နဲ့မှပါတယ်လို့ပေါ့เนาะစစ်ပေးရှောင်းဒေသတွေမှာမြန်အခုဆက်ရောက်ကရောက်ရင်ကျွန်တော်မတွေးဝင်စီဟာပေါ့နော်အဲ့တော့ဒီခြေနေတွေကိုကြည့်ပြီးတော့တမရောကရောနောက်လက်ရှိအစိုးရဟာပေါ့နော်အဲထိထိရောက်ရောက်ကြိုတင်ကာကွယ်မှုတွေပြင်ဆင်မှုတွေအကူအညီရယူမှုတွေကျွန်တော်လုပ်သိမ့်ကြတဲ့ကာလဖြစ်ပါတယ်အဲ့ဒါကိုဖြစ်အောင်ကြိုးစားကြသေးခြင်းလည်းလို့ကျွန်တော်ကလည်းအလေးနဲ့တိုက်တွန်းခြင်းနဲ့ခင်ဗျဟုတ်ကဲ့
သူရောတမရောရောတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေရောပြည်သူတွေရောစုပေါင်းညီပြီးရောဒီဟာကိုဝိုင်းပြီးတိုက်ခိုက်ရမယ့်အချိန်ဖြစ်နေတာပေါ့ဆရာဒီအချိန်မျိုးမှာသွေးစည်းညို့ဖို့အရေးကြီးဆုံးဆွဲတော့ပေါ့ဆရာ
မှန်ပါတယ်ခင်ဗျာကျွန်တော်အပြည့်ဝသဘောတူပါတယ်ကျွန်တော်တို့ဒါကိုအားလုံးကပေါ့နော်ဘယ်သူမှလက်ညှိုးထိုးပြီးပြောမနေပဲအတိုင်းပြည်တစ်ခုလုံးနဲ့ဆိုင်တဲ့အမျိုးသားရင်းတာဝန်တရားလို့စစ်တပ်ဟလာဆိုရနောက်ဆိုရမဟုတ်တဲ့ဖွဲ့စည်းတွေမီဒီယာတာမန်ပြည်သူတွေစီးပွားရေးလုပ်ငန်းရှင်တွေအကုန်လုံးကဝိုင်းဝန်းပြီးတော့လှုပ်ကြရင်တော့ကျွန်တော်တို့အများကြီးသက်တာမယ်နောက်တစ်ခါ ဒါကိုခွန်ကောင်းကြီးတည့်ရလို့ယူဆပြီးတော့အဲပြင်ဆင်မှုတွေအဲပေါင်းစည်းမှုတွေအကုန်ဆောင်ရွက်ကြလို့ရှင်တော့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်မလို့ကျွန်တော်တို့နိုင်ငံဟာသမိုင်းစာမျက်နှာတင်မြန်ဖွင့်နိုင်လေမလားလို့ကျွန်တော်မျှော်လင့်ချက်ပါတယ
်အခုဆိုရင်မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးရှိတဲ့သူတွေတွေ့ရှိလာနေပြီဖြစ်တာကြောင့်ပြည်သူလူထုအားလုံးဟာစိုးရိမ်ပူပန်မှုတွေနဲ့အတူ COVID-19 ရောဂါပိုးကူးစက်မခံရစေဖို့အတွက်တနိုင်သမျှလှုံ့ဆော်နေကြတာကိုတွေ့ရပါတယ်တနင်္လာနေ့အိမ်ထဲကနေအိမ်မြင်ကိုမထွက်ဖို့သက်ဆိုင်ရာတာဝန်ရှိသူတွေကတိုက်တွန်းနှိုးဆော်ထားကြတာကြောင့်အိမ်ထဲကနေအိမ်မြင်ကိုမထွက်ဖဲနေနေကြတဲ့သူတွေရှိသလိုအလုပ်တော်ဝင်တွေကြောင့်မဖြစ်မနေအိမ်မြင်ထွက်ပြီးလှုပ်ရှားသွားလာနေကြရတဲ့သူတွေကိုလည်းတွေ့နေရပါတယ်။မဖြစ်မနေအိမ်မြင်ထွက်ရမယ့်ကိစ္စတွေကြောင့်လှုပ်ရှားသွားလာရတဲ့အခါယောဂကုသမခံရအောင်ဘယ်လိုကြိုးစားပြင်ဆင်ထားပါသလဲလို့မေးကြည့်တဲ့အခါဝန်ထမ်းတစ်ဦးဖြစ်သူကိုချစ်ကိုကအခုလိုပြောပါတယ်
။အပြင်မသွားခင်တည်းကလက်ဆေးတယ်ဗျ။အန်းကျဲတုံးတယ်ပေါ့ဗျာ။အန်းကျဲတေချာဆေးပြီးတော့မှအပြင်သွားရင်လည်းမက်ဆောင်တယ်ဗျ။အဲပြီးတော့ကားတစ်စီးရနဲ့တစ်စီးပြောင်းစီရင်လည်းကျွန်တော်ဟန်းကျယ်ပဲတုံးတယ်
။ယောဂကုသဖြစ်ပွားမှုနှုန်းနည်းပါးနေသေးတဲ့အချိန်မှာကျွတင်ကာဝယ်ရာရောက်စီဖို့အတွက်အုတ်ချွေရအာနာတုံးပြီးဖိဖိစီစီလော့ကဒေါင်းလုပ်စေခြင်းနဲ့တူရရှိသလိုအုတ်ချွေရအာနာနဲ့တနိုင်ငံလုံးလော့ကဒေါင်းလုပ်လိုက်တဲ့အခါရရှိလာနိုင်တဲ့ဆွေးကျွေးတွေဟာပိုပြီးထိခိုက်နေနိုင်နိုင်မလားဆိုပြီးလော့ကဒေါင်းလုပ်တာကိုသဘောမတူတဲ့သူတွေလည်းရှိနေပါတယ်။လက်ရှိအချိန်မှာတော့လော့ကဒေါင်းလုပ်တဲ့အချိန်မျိုးမဟုတ်ဘဲအလုပ်တွေရနာထတာမျိုးဈေးဆိုင်တွေပိတ်သိမ်းတာမျိုးမဖြစ်မနေဖွင့်ရတဲ့ဆိုင်တွေကို delivery အနေနဲ့ဖွင့်စေတာမျိုးစတဲ့လှုပ်ဆောင်ချက်တွေကိုတွေ့နေရတာပါမဖြစ်မနေလုပ်ငန်းဝင်ဝင်နေရတဲ့သူတွေအနေနဲ့မိမိရဲ့ပတ်ဝန်းကျင်မှာ COVID-19 ကူးစက်မခံရအောင်ဘယ်လိုသတိပြုဆောင်ရွက်နေကြပါသလဲလို့မေးကြည့်တဲ့အခါဝန်ထမ်းတဦးဖြစ်သူကိုငိမ့်မင်းထက်နဲ့ဈေးသက်တဦးဖြစ်သူကိုဇင်လင်းထွန်းတို့ကသူတို့ရဲ့အမြင်ကိုအခုလိုပြောပါတယ
်ဟုတ်အဲ့ဒါတော့ကျွန်တော်တို့လည်းအခုမတ်တက်ထားလို့ဘုံသွားလာလို့ရှိရင်လူရတဲ့သွားလာလို့ရှိရင်မတ်တက်ထားပါပြီးလို့ရှိရင်ကျွန်တော်တို့အသေးရတက်လာလို့ရှိရင်လက်ကိုဆက်တရနဲ့ဆေးပေးရမယ်တသက်ရှိနေရမယ်ပြီးလို့ရှိရင်အသေးသွားမယ်ဆိုရင်ဟန်းချက်လေးဆောင်းထားပြီးပိုကောင်းပါတယ်အိမ်မှာလည်းအရက်တရလေးပဲဆောင်းထားပါ
သူတို့တွေသွားနေထိုင်သွားလာတာတော့အားလုံးကမတ်တက်ပြီးသွားကြတယ်အားလုံးသူတို့ပိုးမကူဟောတူကတူချောင်းဆိုးတဲ့လူတွေပဲတွေ့လို့ရှိရင်သူတို့ဘိုးဝေးရှောင်ရတာတွေတွေ့ရပါတယ
်ကိုဗစ် -19 ရောဂါပိုးဟာတကမ္ဘာလုံးမှာကူးစက်ပြန့်နှံ့လျက်ရှိနေပြီးရောဂါကူးစက်ပြန့်နှံ့မှုတွေကြောင့်နိုင်ငံတိုင်းရဲ့ကျန်းမာရေးနဲ့စီးပွားရေးကဏ္ဍတစ်ခုလုံးမှာထိခိုက်ဆုံးရှုံးမှုတွေကိုကြုံတွေ့နေကြရတာပါမြန်မာနိုင်ငံမှာလည်းရောဂါကူးစက်ခံရသူတွေတွေ့ရှိလာနေပြီးဖြစ်နိုင်ခြေရှိတဲ့သူတွေကိုတိတန့်ခွဲထုတ်ဆောင်ကြည့်ရတာတွေနဲ့ကူးစက်ပြန့်နှံ့မှုအရှိန်မပြင်းထန်အောင်ကာကွယ်လှုပ်ဆောင်ရတာတွေကြောင့်ကျန်းမာရေးနဲ့စီးပွားရေးကဏ္ဍတစ်ခုလုံးမှာထိခိုက်နေတာမှုတွေကြုံတွေ့ကြရမှာဖြစ်ပါတယ်ဒီချိန်မှာပြည်သူလူထုအနေနဲ့သတင်းမားတွေကိုမယုံကြည်ပဲမှန်ကန်တဲ့သတင်းဌာနတွေကသတင်းတွေကိုစောင့်ကြည့်နားထောင်ပြီးပူးပေါင်းဆောင်ရွက်ပေးကြဖို့လိုတယ်လို့ဗုဒ္ဓဂါယဖျားဖူးဝန်ဆောင်မှုလုပ်ငန်းလှုပ်ဆောင်သူတူဦးဖြစ်သူကိုအောင်ဆန်ဖြိုးကအခုလိုပြောပါတယ
်အခုကတော့အကုန်လုံးပူးပေါင်းဆောင်ရွက်ဖို့လိုရပါတယ်နော်နိုင်ငံနဲ့ပူးပေါင်းယူဆောင်ရွက်ရမယ်ထုတ်ပြန်တဲ့သတင်းတွေကိုလည်းအမြဲတမ်းကြည့်ရှုပြီးတော့ပေါ့နော်မှန်မှန်ကန်ကန်နဲ့ဝေဖန်ဖို့လည်းလိုပါတယ်နော်မဟုတ်တဲ့ဟုတ်ကသတင်းတွေလည်းတက်နေကြတာရှိတယ်လीအဲ့ဒါတွေကိုလည်းမယုံဖို့လိုပါတယ်နော်ကျွန်တော်တို့တကယ်သတင်းဌာနတွေကတွင်းတဲ့ဟာတွေကိုပဲမမကငံယုံကြည်ရမယ်ကျွန်တော်တို့ညွှန်ကြားတဲ့အတိုင်းပဲလိုက်နာဖို့လိုရပါတယ်တကယ်လည်းပဲမသွားပဲနေရမယ်တကယ်လည်းအိမ်မှာနေဖို့နေရမှာဖြစ်ပါတယ်နော
်အိမ်မင်းမထွက်ဘဲအိမ်ထဲမှာပဲနေနေကြတဲ့သူတွေကလည်းယောဂပိုးဝင်ရောက်မလာစေဖို့အတွက်ကျန်းမာရေးနဲ့အာကသဝန်ကြီးဌာနကထုတ်ပြန်ကြေညာထားတဲ့ကြေညာချက်တွေကိုသတိပြုလိုက်နာဆောင်ရွက်ပေးဖို့လိုပါတယ်COVID-19 ကူးစက်မခံရစေဖို့နဲ့ကျန်းမာရေးနဲ့ညီညွတ်စေဖို့အတွက်အိမ်ထဲမှာဘယ်လိုနေထိုင်လုပ်ဆောင်သင့်ပါသလဲလို့မေးကြည့်တဲ့အခါအထွေထွေယောဂအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်မိမိရဲ့ကိုယ်ပိုင်စနစ်တက်ဖို့အတွက်မိမိအိမ်ထဲမှာလုပ်တင်တာတွေကကိုယ်လက်လုပ်ရှားမှုအပြင်ဒီကျန်းမာရေးနဲ့ညီညွတ်တဲ့စားတောက်တွေစားတောက်တင်နေန
ော
်ခါဒီကနာကဒါတို့စားပါတို့နော်သူဒီစင်လေးစားရရှိတယ်ဒီ note တဲ့ note ပစ္စည်းဆိုတော့ဒိန်းကြီးရဲ့အုပ်စုပေါ့နော
်
ဒီဒီရဲ့ဒီနန်ကြီးကတော့ဗျာဒီအတိုင်းနဲ့ပုံပြီးစားသေးတယ်အဲဒီမှာမှဒီအနံ့လေးမှာမှာဗိုက်တာမင်စီစင်တတ်ပါတယ်နော်တန်ရာဒီဒိန်းပေါ်ဒီနော်ဒါလေးပုံပြီးစားဆောက်တယ်နော
်ဟုတ်ကဲ့ပါ
ဒီရဲ့ဒီမှာလည်းဆိုပါပဲဒါများများဆုံးစားနိုင်ပြီးပုံကောင်းလीနော်ဟု
တ်ကဲ့
အဲ့တော့ CA ကိုရောတော့ဒါတော့ဒီမှာဒီတိုင်းရှော့ချစားသုံးသေးတယ်ဆိုတော့ဒါတော့ရှော့ချပြီးတော့စားသုံးတယ်ပေါ့နော
်
ဒီရက်ကကြတော့အိမ်မနေနဲ့အေးဝဝအိမ်ပါပေါ့နော်အိမ်မှာဆိုတော့အိတ်ကင်ကတော့ပုံနာတော့လေဒီ game show တော့လည်းပါနေနော်ဒါနဲ့ဆိုလို့ရှိရင်အိတ်ချိန်ကိုဒီနေ့ကိုကိုရိုနာနဲ့ကိုနာကြီးတွေ့ရှိအောင်ဒီစီဆောင်ရဲထားတဲ့နဲ့အဲ့တော့အေးဝဝအိတ်ကင်ကလည်းကိုကစနစ်တိုးတက်တယ်ပေါ့ပါတယ်နောက်ကိုကစနစ်တိုးတက်စီတဲ့တစ်ချက်ကတော့ဒီ positive mindset ပေါ့နော်အကောင်းမြင်စ ိတ်ကလေးထားမယ်စိတ်ကညာတာတာနေမယ်ဆိုလို့ရှိရင်လည်းဘုမှန်စနစ်တိုးတက်တယ်
မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုတွေရှိလာပြီးဖြစ်တာကြောင့်တက်နိုင်သမျှအိမ်ထဲမှာနေပေးကြဖို့နဲ့အိမ်မြေကိုမဖြစ်မနေထွက်ဖို့လိုအပ်လာပြီးဆိုရင်လည်းရောဂါကူးစက်ပြန့်နှံ့မှုမရှိအောင်သတိထားပြီးလှုံ့ဆော်သွားလာကြဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်တော်ပ
ါဘလော့ဂါတွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေကျွန်မဆုမြတ်မော်မှာကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်တိုးနေချိန်မှာကူးစက်မှုကိုဘလို့တားဆီးထိန်းချုပ်နိုင်မလဲဆိုတာနိုင်ငံတိုင်းနှီးလန်းရှာနေကြပါတယ်ဒီအခြေအနေမှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲအပါအဝင်နိုင်ငံတော်တော်များများတာဝန်ရှိသူတွေကတောင်ကိုရီးယားနိုင်ငံရဲ့ကာကွယ်ထိန်းချုပ်ပုံနှီးကိုနမူနာယူဖို့ကြည်လာကြပါတယ်အာရှမှာတရုတ်နိုင်ငံပြီးရင်ဒုတိယကူးစက်သူအများဆုံးဖြစ်တဲ့တောင်ကိုရီးယားမှာကူးစက်သူထောင်ချီဖြစ်ခဲ့ပြီးသတင်းပတ်ပိုင်းအတွင်းမှာပဲယောဂဘူကူးစက်သူနောက်ထပ်မတိုးအောင်လို့တော်တော်လေးထိ ंछ ုံနိုင်ခဲ့ပါတယ်။သေဆုံးသူနှုံးဟာလည်း200မကျော်တဲ့အတွက်တခြားနိုင်ငံတွေနဲ့ရှင်ရန်နေတယ်လို့ပြောနိုင်ပါတယ်။ American အပါအဝင်နိုင်ငံတချို့မှဆောင်ရွက်နေတယ်လို့စီးပွားရေးလုပ်ငန်းတွေပိတ်လူတွေကိုမဖြစ်မနေကလွဲလို့အိမ်ပြန်မထွက်ရအမိန့်နဲ့တားဆီးတာမျိုးမလုပ်ဘဲ COVID-19 ကပ်ယောဂါကိုတားဆီးထိ ंछ ုံနိုင်ခဲ့တာပါ။ယောဂါကိုအချိန်မီမြ мян ဆန်ဆန်တုံ့ပြန်တာယောဂါရှိမရှိကြဲကြဲပြန့်ပြန့်လွယ်လွယ်ကူကူစစ်ဆေးနိုင်ကြတာပြည်သူတွေအတွက်အရေးကြီးတဲ့ကျန်းမာရေးဆရာကူညီပံ့ပိုးမှုတွေပေးတာအပြင်ယောဂါနဲ့ပတ်သက်လို့ဤပညာအသုံးချပြီးအသိပညာပေးမှုသတင်းအချက်အလက်ပေးမှုတွေကိုထိထိရောက်ရောက်လှုပ်ပေးနေတာတွေကြောင့်ကပ်ယောဂါကူးစက်မှုနည်းအောင်လုပ်နိုင်တာလို့ကြွမ်းကျင်သူတွေကသုံးသပ်နေကြပါတယ်လူဦးရေတန်းတဲ့ခြေကိုအချိန်နဲ့တပြေးညီအချက်အလက်တွေကိုဖြန့်ဖို့အထူးရောက်ဆုံးကလူတိုင်းမှာရှိတဲ့မိုဘိုင်းလက်ကင်ဖုန်းတွေဖြစ်တယ်ဆိုတာတောင်ကိုရီးယားအစိုးရကသဘောပေါက်ထားကြပါတယ်။ဒါကြောင့်လူစုလူဝေးနေရာတွေရှောင်ဖို့ကစပြီးလက်ဆေးဖို့ကိုနေထိုင်တဲ့နေအိမ်ကိုပိုးသက်တန့်ရှင်းလုပ်ဖို့အထူးတောင်ကိုရီးယားကျန်းမာရေးအာဏာပိုင်တွေကလူတိုင်းရဲ့လက်ကင်ဖုန်းတွေစီကိုနေ့တိုင်း text message တွေပို့ပြီးသတိပေးပါတယ်။ဒါရင်မကကိုနေတဲ့နေရာမှာယောဂဘုကူးသူအသစ်တွေ့တယ်ဆိုတာနဲ့အရေးပေါ်သတိပေးချက်တွေကိုလက်ကင်ဖုန်းတွေကနေတစင်ပို့ပေးနေပါတယ်။ယောဂဘိုးရှိသူဘယ်နေရာတွေသွားခဲ့တယ်လဲဆိုတဲ့အသေးစိတ်ကိုလည်း mobile app တွေ website တွေမှာအချိန်မရွေးသိနိုင်အောင်လို့လုပ်ပေးထားတယ်ဆိုတာတောင်ကိုရီးယားနိုင်ငံကင်ပိုမြို့မှာနေတဲ့မတ်ရွှေမိုးကရှင်းပြပါတယ်
။ virus ရောဂါတွေလူနာကဒီဆိုင်တစ်ဆိုင်ကိုသွားခဲ့တယ်ဆိုလို့ရှိရင်အဲ့ဒီဆိုင်နာကိုညီမတို့ရောက်သွားပြီဆိုလို့ရှိရင် I'm phone နဲ့မှ message လာတယ်။ဆိုင်အတီးကြောက်တော့မပြောဘူးပေါ့။ဒီနေရာနားတဝိုက်မှာ virus ရှိတဲ့လူတွေလာသွားပူတယ်ပေါ့လို့ပြောဆိုတော့ညီမတို့ကအခုညီမခင်ပို့มาနေတယ်ဆိုလို့ရှိရင်ညီမတို့ကအင်ချုံးတက်ကိုအကယ်ကားကိုမောင်းသွားလို့ရှိရင်နေနေကြွားတာနဲ့အင်ချုံးမှာဘယ်နေရောက်ဘယ်နေရောက်ဘယ်နေရဘယ်နေရဘယ်နေရတွေမှာဒီကိုရိုနာဗိုင်းရပ်စ်လူနာတွေရှိခဲ့ဘူးရယ်သွားခဲ့ဘူးရယ်ဆိုတဲ့ဟာမျိုးအဲ့လိုမျိုးအတန်းစီပြီးပေါ်လာတဲ့ညီမတို့အဲ့လိုမျိုးရှောင်ပြီးတော့သွားရုံပဲ
သူတို့ကအဲ့လိုမျိုးလှုပ်ချင်းအဖြစ်ပေါ့နော်ကိုကဘယ်နေရာသွားနေတယ်ဘယ်နေရာရောက်နေတယ်ဆိုတာကိုတော့တစ်ချိန်လုံးဟိုနောက်ရောက်ခံပြီးကြည့်နေတယ်လို့ဖြစ်တဲ့အခါကျတော့ကိုကိုလိုက်ပြီးတော့ခြေရာခံလိုက်ကြည့်နေတယ်လို့ရောခံစားရလားအဲ့ဒီပေါ်မှာရောကိုရီးယားလူမျိုးအများစုကဘယ်လိုမျိုးမြင်လဲ
ညီမတို့ရဲ့ကျန်းမာရေးအတွက်ညီမတို့ရဲ့အန္တရာယ်အတွက်ပို့ပေးတာဆိုတော့ညီမတို့ဒီဒီကလူတွေရဲ့သဘောတူတယ်ပြင်များတယ်အကယ်သဘောမတူချင်လို့ရှိရင်ဒီ setting မှာလေဖုန်းက setting မှာပြောက်ထားလို့ရတယ်နောက်ပြီး location နေလူဟိုညီမတို့ဖုန်းမှာပေါ့နော်ဒီဘယ်နေရာကိုသွားရမသိသေးလို့ရှင် location ကိုပိတ်ထားလိုက်လို့ရှင်ရတယ်လေအဲ့ဒါကိုယ့်အကူဆုံးဖြတ်လို့ရတာပေါ့
တောင်ကိုရီးယားနိုင်ငံကိုနိုင်ငံသားကရောက်လာကြသူတွေတီးကြခွဲနေဖို့လိုတဲ့သူတွေဆိုရင်သူတို့အတွက်တီးသန့်လုပ်ထားတဲ့ app ကို download လုပ်ဖို့လိုပါတယ်အဲ့ဒီ app ကတစ်ဆင့်သူတို့ဘယ်သွားဘာလုပ်တယ်ဆိုတာတာဝန်ရှိသူတွေနောက်ရောက်ခံနိုင်အောင်မှာကန့်သက်တားမြစ်ချက်ကိုချိုးဖောက်ရင်တော့ဒေါ်လာ2500လောက်အထိနဲ့ညီများတဲ့ဝန်ငွေတန်ချေးပေးရမှာဖြစ်တယ်လို့ထောင်တန်းလဲကြားနိုင်ပါတယ်
လင်းရင်ကနေလင်းရင်ကွေးကနေဝင်လာပြီးတော့ self quarantine လုပ်ရမယ့်လူတွေရှိတယ်။သူတို့ကတော့ကိုရီးယားအစိုးရကလုပ်ထားတဲ့ဒီကိုရီးယားမှာပဲတုံးရတဲ့ app တစ်ခုရှိတယ်။အဲ့ app တစ်ခုမှာသူတို့နာမည်နဲ့နှောက်ပုံတွေနဲ့အကုန်ဖြည့်ရတယ်။မဖြစ်မနေဖြည့်ရတယ်။အဲ့ဒီဖုန်းကိုသူတို့ကြည့်နေမယ်ဆိုပြီးတော့သဘောတူရတယ်။သဘောတူလို့ရှိရင်သူတို့အဲ့ဒီဖုန်းကိုသူတို့အမြဲတမ်းစောင့်ကြည့်နေတာ။ဒီ25ရက်အတွင်းမှာဘယ်သွားလဲဆိုတဲ့ဟာမျိုးကြည့်ရပါတော့။နောက်တစ်ခုကကိုရီးယားမှာလူတယောက်က positive ပေါ်သွားပြီဆိုလို့ရှင်သူ့ရဲ့ဖုန်းနဲ့ဘဏ်ကတ်တွေကိုလိုက်တယ်ဆိုတော့ဖုန်းကိုခဏယူလိုက်ပြီးတော့ဖုန်းထဲမှာ battery တွေသွားခဲ့တယ်ဆိုတာကိုတခါတည်းဖုန်းကိုယူပြီးတော့စစ်ပလိုက်တယ်နောက်ပြီးတော့သူတို့ကဘဏ်ကတ်တွေကိုကြည့်ပြီးတော့ဘယ်နေရာမှာပတ်စံတွေသုံးခဲ့တယ်ဆိုတာကိုကြည့်ပြီးအဲ့လိုမျိုးယူပြီးတော့ CCTV တွေကိုလိုက်ကြည့်ပြီးတော့ဒီဟာကြီးကြောက်စစ်စေးကြီးကြောက်ရဲတွေဘက်ကလောက်တာပေါ့နော်စစ်စေးကြီးအဖွဲ့တက်တက်ရှိတယ်
တော့အဲ့လိုမျိုးသူတို့ကအချိန်နဲ့တပြေးညီပေါ့နော်ဒီနောက်ဆုံးဒီကိုရိုနာဗိုင်းရပ်စ်ပိုကူးစက်တာဒီ COVID-19 ရောဂါဖြစ်တာနဲ့ပတ်သက်လို့အချိန်နဲ့တပြေးညီတစ်ချိန်လုံးဟိုအတိပေးနေတဲ့အတွက်ကြောင့်မို့လို့ရောအဲ့ဒါဘယ်လောက်ထိကိုယ့်အတွက်ဒါအထောက်ကူဖြစ်တယ်လဲဒါဘယ်လောက်ထိကိုယ့်အတွက်အကျိုးရှိတယ်လို့ထင်လဲရှင့
်ဒီ message ကိုရတဲ့အချိန်အမြဲmessage ကိုရတိုင်းညီမတို့သတိပေးနေတော့ဒီအနေရဲထဲမှာညီမတို့ကြားရောက်နေပြီဆိုတဲ့အကြောင်းအမြဲတမ်းသတိပေးနေသလိုဖြစ်လို့အဲ့ဒါအဲ့ဒါအတော်တော်အသုံးဝင်တာညီမတို့ဆီမှာအဲ့ဒီ message ကြောင့်ပဲညီမတို့ဒီကဒီကိုရီးယားနိုင်ငံပြည်သူကိုထိန်းချုပ်ထားလို့ညီမထင်တယ
် COVID-19 ကာယရောဂါမဖြစ်ခင်တည်းကမီးလောင်ရေကြီးလေတုညင်ညာစတဲ့အရေးပေါ်သတိပေးချက်တွေကိုတောင်ကိုရီးယားအစိုးရကလက်ကင်ဖုန်းတွေကနေတစင် message ပို့ပေးနေတာပါတောင်ကိုရီးယားမှာ2015ခုနှစ်ကဖြစ်ပွားခဲ့တဲ့အသက်ရှူလမ်းကြောင်းဆိုင်ရာ mask ကူးစက်ရောဂါဖြစ်ပြီးကလေးကလက်ကင်ဖုန်းတွေလူမှုကွန်ရက်တွေကိုအသုံးချပြီးတော့ပြည်သူတွေကိုထိထိရောက်ရောက်သတင်းပေးနိုင်ဖို့အစိုးရကဆောင်ရွက်နေတာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံရဲ့မျက်နှုံးမြင့်ဆက်သွယ်ရေးအတော်လေးကောင်းတာကြောင့်လက်ကင်ဖုန်းတွေကိုအားကိုးပြီးတော့ကာယရောဂါကာကွယ်ထိန်းချုပ်တားဆီးရေးအတွက်ပညာပေးမှုသတင်းပေးမှုတွေလုပ်နိုင်တာဖြစ်ပါတယ်လူရီရဲ့ပုဂ္ဂလိကလွတ်လပ်ခွင့်ကိုချိုးဖောက်ရာရောက်သလားဆိုတာတချို့နိုင်ငံတွေမှာမေးခွန်းထုတ်နိုင်ပေမဲ့လူအများအပြားရဲ့အသက်ကိုကယ်တင်နိုင်မယ်ဆိုရင်တော့လုံးတဲ့ဆိုတဲ့စဉ်းစားမှုတွေလည်းရှိနေပါတယ်ရှင်။ကျွန်မဆုမြတ်မော်ပ
ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြတင်ပါတယ်ကိုရိုနာဗိုင်းရပ်စ်ကပ္ပကာယောဂါဘေးကြောင့်အသက်သေဆုံးရသူအခုတည်းပိုပြီးများလာနိုင်တယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကကမ္ဘာနိုင်ငံတွေကိုတတိပေးလိုက်ပါတယ်WHO ကိုပေးနေတဲ့ American ရဲ့ရန်ပုံငွေအကူအညီတွေဖြတ်တောက်ပြစ်မယ်လို့သမ္မတ Donald Trump ကချိန်ချောက်လိုက်ပြီးတဲ့နောက်မှာအခုလိုပြောကြားလိုက်တာပါ American နိုင်ငံမှာ John Hopkins တက္ကသိုလ်ရဲ့ဗိုလ်တဖူးနေထုတ်ပြန်ချက်အရသေဆုံးသူက14,000ကျော်သွားပြီဖြစ်ပြီးဒါဟာ Italy နဲ့ Spain ပြီးရင်ကမ္ဘာမှာအများဆုံးဖြစ်နေတာပါ Democratic Party ရဲ့သမ္မတနောက်ဖြစ်တဲ့ဝင်ရောက်ရှင်ပြန်ရမှာထိတ်ဆုံးကပြေးနေသူတဦးဖြစ်တဲ့ဗမာပြည်နယ်အထက်လွှတ်တော်မှ Bernie Sanders ကသူရဲ့မဲဆွယ်ပွဲတွေကိုရက်ဆိုင်ထားလိုက်ကြောင်းကြေညာလိုက်တာကြောင့်2020နိုဝင်ဘာမှာကျင်းပမယ့် American သမ္မတရွေးကောက်ပွဲအတွက်လက်ရှိသမ္မတ Donald Trump နဲ့ဒုသမ္မတဟောင်း Joe Biden တို့နှစ်ဦးပဲအကြိတ်နဲ့ရှင်ပြန်ရတော့မယ်အနေအထားကိုရောက်လာပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာ Coronavirus ရောဂါရှိကြောင်းဓာတ်ခွဲအတည်ပြုလူနာနံပါတ် 16 နဲ့ 18 တို့နှစ်ဦးဗိုလ်တဖူးနေကသေဆုံးသွားတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါကြောင့်အခုဆိုမြန်မာနိုင်ငံမှာဒီယောဂါဓာတ်ခွဲအတည်ပြုလူနာ22ဦးရှိနေပြီးဒီထဲက3ဦးကွယ်လွန်ခဲ့တယ်လို့ဧပြီလ9ရက်ကနေ10ရက်နေ့အတွင်းစောင့်ကြည့်လူနာအသစ်ကလည်း44ဦးရှိနေတာပါတရုတ်သမ္မတရှီကျင့်ဖင်ရဲ့ကိုရိုနာဗိုင်းရပ်စ်အရေးကင်တွယ်ပုံကိုဝေဖန်ခဲ့တဲ့အင်ချန်မြေလုပ်ငန်းရှင်တန်းကျွယ်တထေးကြီးရန်စီချန်းဟာပြီးခဲ့တဲ့လကတည်းကပျောက်ဆုံးနေတာဖြစ်ပြီးအင်္ဂါနေ့ကတော့သူကိုစီမင်းစီကံဥပဒေကိုပြင်းပြင်းထန်ထန်ချိုးဖောက်မှုနဲ့စုံစမ်းစစ်ဆေးနေတယ်လို့ပြည်내စီကံထိန်းသိမ်းရေးကော်မတီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကျေသပရီးနေမနက်ခင်းသတင်းတွေကတော့တက်လောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အစီအစဉ်ကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်း စိတ်ချမ်းသာကိုကြမ်းမှချပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးတက်ပ
ါ This program has come to you from the Voice of America, Washington.